ဒီနေ့သာသနာတော်နှစ်2562ခုကောဇာတကြီး1389ခုနတ်တော်လာပြီကျော်9ရက်2019ခုနှစ်ဇန်နဝါရီ24ရက်တနင်္ဂနွေနေ့ညနေခင်းအခါကာလမှာရန်ကုန်တိုင်းဒေသကြီးလေကူးမြို့သစ္စာရှိစီကျောင်းလိုက်တွင်ပါခြင်းကျင်းပကြတဲ့9ရက်တာသတိပဋ္ဌာန်ဘာဝနာမြင့်မြတ်တဲ့တရားလုံလောက်ခြင်းကိုကျင့်ကြံကြိုးကိုအထောက်ပြဖို့ရောက်ရှိလာကြတဲ့အလုံးတော်တရားဓမ္မပေါင်းသူတော်ကောင်းတို့ကိုအရင်တော့မိမိတို့အထောက်နေတဲ့တရားဘာဝနာလုပ်ငန်းကိုများစွာအထောက်အကူပြုနေမယ်တရားစကားမျိုးပြောပြဖို့လိုအပ်တယ်နားယူကြဖို့လည်းလိုအပ်တယ်နော်အဘလို့တရားနာယူဖို့တရားစကားပြောပြဖို့လိုအပ်တာတော့လို့မေးရင်တရားမလို့ဦးဇင်းတို့ရဲ့ဥဒုဇင်းတွေရဲ့စိတ်ဆိုတာအကြီးအသေးတစ်ခုရတဲ့အခါမှာအမြဲတမ်းအဲ့ဒီအကြီးအသေးမှာတီးနေတာမဟုတ်ဘူးနော်စိတ်ဆိုတာအမြဲတမ်းအတက်အကျရှိတယ်အထူးသဖြင့်ယုံကြည်မှုတတ္တတရားအတက်အကျရှိတယ်ကြိုးစားအထုံးမှုဝရိယအတက်အကျလည်းရှိတယ်တတိသမารိပညာအတက်အကျရှိပါတယ်။ဒါကြောင့်ရံဖာရခတရားအထောက်အထားအရန်အချင်းပြည်တယ်မလို့ရံဖာရခတရားအထောက်အထားအရှင်းမပြေဘူးဆိုတာရှိနော်။အတော့ဘုရားကိုနားလည်အောင်ကြိုးစားကြဖို့လိုတယ်ပေါ့။အရှင်းပြေတဲ့အခါဆိုတဲ့အခါကာလမျိုးမှာဘာကြောင့်အရှင်းပြေတာကိုရတာတော့ဘာဖြစ်လို့အရှင်းပြေတာတော့ဆိုတဲ့အကြောင်းတရားလေးတွေကိုတတိနဲ့ရှားတက်ဖို့လိုတယ်ပေါ့။အရှင်မပြေဘူးဆိုတဲ့အခါကာလမျိုးမှာလည်းပဲဘာကြောင့်အရှင်မပြေဖြစ်ရတာတော့ဆိုတာလေးကိုကိုယ့်အကိုတတိနဲ့ရှာတတ်ဖို့လိုတယ်။အလုံးဟာကိုယ့်အကြောင်းတရားနဲ့ကိုယ်သွားနေကြတာဟုတ်ဟုတ်လား။တကုတ်မှာအရှင်ပြေတယ်အရှင်မပြေဘူးဆိုတာလေးဟာအကြောင်းရှိတယ်။အဲ့ဒါလေးကိုကမ္မထံတရားပြတဲ့ဆရာကတိတိကျကျအကုန်လုံးပဲသိနိုင်မှာလို့နော်။ဒါကြောင့်ကိုယ့်ရဲ့အကြောင်းတရားကိုကိုယ့်အကိုရှာကြရမှာ။စင်ပြေတဲ့အခါလည်းပဲတရားရှိဖို့လိုတယ်အစင်မပြေတဲ့အခါမှလည်းတရားရှိဖို့လိုတယ်အခုတရားစကားပြောတယ်ဆိုတာကသလိုစင်ပြေခြင်းအစင်မပြေခြင်းကိုဖြစ်စေတဲ့တတဝရိယတတိတမာရီပညာလို့ဆိုတယ်ဒီအိန္ဒြေ၅ပါးခု၅ပါးရဲ့အတက်အကျကိုစဉ်းစားဆင်ခြင်ပြီးတော့အဲ့ဒီသူတော်ကောင်းတရားတွေမိမိတတမှာအကြီးအသေးတွေမြင့်လာစေဖို့သာတရားတွေတက်နေဖို့ဝရိယတရားတွေပြင်းထန်နေဖို့တရားစကားဆိုတာဟောပေးဖို့လိုအပ်တယ်။နာယူမှတ်သားဖို့လိုအပ်တယ်ပေါ့နော်။ဒါကြောင့်တရားနာတဲ့လုပ်ငန်းကိုတရားဘာဝနာအထောက်ကြတဲ့အခါမှာအဖြစ်မနေလုပ်ကြရတယ်ပေါ့။သို့တော်ဟောဒီလိုတရားအထောက်တဲ့အခါမျိုးမှာမြေရန်တရားတွေကခဏခဏနားထောင်နေရတယ်ဆိုရင်လည်းပဲအရင်ကြီးအရှင်မပြေလားဘူး။အထောက်တဲ့ခြင်းအထောက်နာတဲ့ချိန်နာတွတ်သူအင်ပြေပြီးလိုင်လျောညီတွေဖြစ်ဖို့တော့လိုတယ်ပေါ့နော်ဒါဒီနေ့တရားအထုကိုရောက်လာကြတဲ့ဒကာမပေါင်းသူတော်ကောင်းတို့ကိုဦးရင်တို့အတရားဟောပြခြင်းလည်းရှိလို့ရှိရင်တယုဒနိကေသဗ္ဗဒဝကတန်ယုပါဠိတော်မှာလာရှိတဲ့ဝဇိတာဘိက္ခုနီသုတ်တန်နဲ့သေလာဘိက္ခုနီသုတ်တန်ဆိုပြီးတော့သုတ်တန်တရားဒေသနာနှစ်ပုဒ်ကိုအချင်းချုပ်ပြီးတော့ပြောပါမယ်။ဒီအကြောင်းအရာလေးတွေကတရားဓမ္မကိုနာယူတဲ့အလေးအထများတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကြာဘူးနာဝရှိထားကြပြီးတော့အကြောင်းအရာလေးတွေပါ။သို့တော့ဘယ်တော့မှမယိုးနိုင်တဲ့အကြောင်းအရာလေးတွေလို့ဦးဇင်းတို့ထင်တယ်။ဒါလေးကိုဖတ်ကြည့်တော့လေ။ဦးဇင်းတို့လည်းပဲခန့်ငယ်ငယ်လေးကစဒီအကြောင်းအရာလေးတွေကိုရင်းနှီးခွင့်ရပါမယ်။သို့တော့အခုအချိန်မှာဒီအကြောင်းအရာလေးတွေကိုကြည့်လိုက်တော့လည်းပဲကိုယ့်ရဲ့စိတ်ထဲမှာတော့တမျိုးတမျိုးအဖြစ်တော့အတိပါတော့တိုးတိုးနေတော့မင်းဒီအကြောင်းအရာလေးကိုဖတ်တဲ့အခါမှာအတိညာဘုရောဒီအကြောင်းအရာလေးတွေကတမျိုးတမျိုးဖြစ်ပေါ်သွားနေစီတော့မင်းပေါ့ဒါကြောင့်ဒီအချိန်မဲနားထောင်နားထောင်မယိုးနိုင်တဲ့တရားစကားလေးတွေလို့လည်းဆိုရင်နော်အထူးသဖြင့်ဒီဘိက္ခုနီမာရီရဲ့အကြောင်းကိုပြောခြင်းရင်းရဲ့ရည်ရွယ်ချက်တစ်ခုကဆရာတရားအထုတ်ကြတယ်ဆိုတာများသောအားဖြင့်တက္ကမကြီးတွေပဲများနော်တက္ကမကြီးတွေက ယောဂီတရားမှ10ရောက်တောင်ရှိဖို့မလွယ်ဘူးပေါ့ဒီမှာအခုတရားကြီးတွေအယောက်20လောက်ရှိတယ်ဆိုတာဒါတော်တော်ကိုညားတဲ့ခဏပေါ့နော်တော့တက္ကမကြီးတွေညားတဲ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေထဲမှာဗိက္ခူနီတွေရဲ့အကြောင်းကိုပြောရတာလည်းပဲတမျိုးအဖြစ်တက္ကမကြီးတွေအတွက်အားဖြစ်စရာရှိနိုင်ကောင်းရဲ့လို့ဒီလိုလည်းပဲတွေးမိတယ်ပေါ့နော်ဒါကြောင့်ဝိသိတာဗိက္ခူနီမာရဲ့အကြောင်းကိုအရင်ပြောကြည့်ရအောင်။မြတ်စွာဘုရားလက်ထက်ကဝိသိတာဗိက္ခူနီဆိုပြီးတော့ဉာဏ်အလွန်တက်မြက်တဲ့ဗိက္ခူနီမာတစ်ပါးရှိတယ်။ပြောရရင်သူကယန္တာဖြစ်ပြီးသားပါပဲ။ဝိသိရာစိန်သွားကဲ့သို့တက်မြက်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုလည်းပဲဆိုနိုင်တယ်။ဒီနေ့တော့အဲ့ဒီဗိက္ခူနီမာကသောဒီတော်ကျောင်းနဲ့မင်းမွေးမှာရှိတဲ့တောအုပ်ထဲမှာတရားဘာဝနာကိုနှလုံးသွင်းပြီးတော့အေးအေးချမ်းချမ်းပြင်းပုံပြီးတော့နေတယ်။အဲ့ဒီအချိန်မှာမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာရတဲ့ပုဂ္ဂိုလ်တွေကိုအများရန်လိုလိုနှောက်ရှက်နေတဲ့အန္တရာယ်ပေးနေတဲ့မာနဆိုတာရှိတယ်နော်။ဒါတချို့ကလည်းပဲမာနကိုကိလေသာတရားကိုမာနလို့ပြောတာတကယ်အဝိဒဝတိနတ်ကြီးကမန္တဆိုတာရှိတာမဟုတ်ဘူးလို့တချို့ကလည်းပဲဒီလိုလွယ်လွယ်မှားမှားပြောကြဆိုကြတဲ့ပုဂ္ဂိုလ်တွေလည်းရှိသေးတယ်။မန္ကမန္တဆိုတာရှိတယ်နော်။ဝိဒဝတိနတ်ကြီးကမန္တဆိုတာတကယ်ရှိတယ်။အဲ့ဒီမန္တကရောက်လာပြီးတော့အဲ့ဒီဝိဇိတာဘိက္ခုနီမှာကိုကြောက်ရွံ့သွားအောင်တနည်းအားဖြင့်စိတ်အနှောင့်အယှက်ဖြစ်ပြီးတော့ဒီနေရာကနေထသွားအောင်အနှောင့်အယှက်ပေးတဲ့သဘောအနေနဲ့ကာထာတပုတ်လာပြီးတော့ရွတ်တယ်တဲ့အဲ့ဒီမာနကကေနာယံအကတောတတောကုဝံတတ္တတကာရကောကုဝံတတောသပုပ္ပန်နောကုဝံတတောနိရောဇတိတဲ့အဓိပ္ပာယ်ကဘာပြောလဲဆိုတော့ကေနာယံအကတောတတောဟောဒီတတ္တဝါဆိုတာကိုဘယ်သူကလှုပ်ထားတာလဲတဲ့ဒီတတ္တဝါကိုဘယ်သူလှုပ်အပ်တယ်လဲကေနာဘယ်သူဒီအယံတတ္တဟောဒီတတ္တဝါကိုပကတောပြုလုပ်အပ်တယ်ကုဝံတတ္တတကာရကောတတ္တဟောဒီတတ္တဝါကိုကာရကောပြုလုပ်တာပြုလုပ်တတ်တဲ့ပုဂ္ဂိုလ်ဟာကုဝံမကျူလေတဲ့ဘတ်ဒီတတ္တဝါကိုမကျူလုပ်တာတော့လို့ပြောတာကုဝံတတ္တောသပုပ္ပန်တော့ကုဝံတတ္တောဒီလိုစတိဘာကြောင့်ဒီတတ္တဝါကဖြစ်လာတာလဲဘာကြောင့်ဒီတတ္တဝါကချုပ်ပြောက်သွားတာလဲတော့အလွန်လေးတတ်တဲ့မေးခွန်းလို့လည်းဆိုနိုင်ပါတယ်နော်ဒီနေ့မှာတတိထားပြတဲ့ခုကတတ္တဝါဆိုတဲ့စကားလုံးကိုသူအကုန်သုံးသွားတယ်။ဘာကြောင့်တတ္တဝါဆိုတာဖြစ်နေတာတော့ဘာကြောင့်တတ္တဝါဆိုတာချုပ်သွားတာတော့ဒီတတ္တဝါကိုဘယ်သူကလှုပ်ထားတာတော့အဲ့လိုမေးတဲ့အခါကျတော့ဝိဇိတာဘိက္ခုနီမကဂါထာသုံးပုဒ်ရွတ်ဆိုပြီးတော့မာနရဲ့အမေကိုပြန်လဲတုံ့ပြန်တယ်ပေါ့။ကိန္တုတတ္တောတိပစ္စေတိမာရဒိဋ္ဌိကတံနုတေသုဒ္ဓသင်္ခါရပုံစောယံမယိတသတ္တုပလဘတိမနာတေဘေရာဝတ္တဝါလို့သင်ကယုံကြည်နေတာလေတဲ့ကိန္တုတ္တောတိပစ္စေတိဘေရာကြီးကိုတ္တဝါလို့သင်သိနေတာယုံကြည်နေတာလေတဲ့ထင်းနေတာလေတဲ့ဒိဋ္ဌိကတံနုတေအဘေရာရဲ့ပုံမှာမှားယွင်းတဲ့အယူအဆကြီးဖြစ်နေတာလေတဲ့ဘာကြီးကိုသင်ကတတဝါလို့ထင်နေတာတော့လို့မေးလိုက်တာသူကတတဝါဆိုတဲ့စကားနဲ့ kain ပြီးတော့ပြောတာဆိုတော့သူ့ကိုအဲ့လိုပဲပြန်တုံ့ပြန်လိုက်တာဘယ်အရာကိုသင်ကတတဝါလို့ထင်နေတာတော့ ਨੇ ဒါကို तू ကစာလို့ဘယ်လိုလေးပြောရရင်ဘယ်အရာကြီးကိုတတဝါလို့သင်သိထဲမှာယုံကြည်နေတာတော့ ਨੇ တကယ်ဆိုလို့ကြည့်ရင်နေရတာတတုပါလက်ပတိတတဝါဆိုတာပရမတ္ထအဖြစ်ထင်ရှားမရနိုင်ဘူးမရှိဘူးတဲ့တတဝါဆိုတာမရှိဘူးတဲ့ဘာတွေပဲရှိနေတော့ဘာတွေပဲဖြစ်နေတော့ဆိုရင်သုဒ္ဓသင်္ခါရပုံစောယံဒီစကားလေးကအရင်သဘောကျတယ်ကောင်းသုဒ္ဓသင်္ခါရပုံစောယံတတ္တသောသင်္ခါရတို့ရဲ့အစုအပုံကြီးပါတဲ့တတ္တဝါဆိုတာပရမတ္ထအဖြစ်ထင်ရှားမရှိဘူးတဲ့မရအပ်ဘူးတဲ့သိကြလေးနားထောင်နော်ဘယ်အရာတွေကိုသင်္ခါတတ္တဝါလို့ယုံကြည်နေတာလဲဘာကြီးရဲ့ပုံမှာသင်ရဲ့အမြင်တွေကမှားနေတာတော့တကယ်ဆိုလို့ကြည့်ရင်တတ္တဝါဆိုတာထင်ရှားမရှိဘူးထ ထင်ရှားဖြစ်နေတာကတတ်တတ်သင်္ခါရတရားတို့ရဲ့အစုအပုံကြီးပဲသုဒ္ဓသင်္ခါရပုံစောရဒီစကားလေးကိုပေးပေးချာချာလေးနားလေးကြွရအောင်ပါနော်သုဒ္ဓသင်္ခါရပုံစောရနော်သင်္ခါရဆိုတာအကြောင်းတရားတို့ကြောင့်ဖြစ်နေတဲ့သဘာဝတရားသုဒ္ဓဆိုတာတတ်တတ်ကြာဘာမှမယောဘူးပေါ့နော်ဆိုလိုတာကသင်္ခါရတရားတတ်တဲ့ရဲ့ပုံစားဆိုတာအစုအပုံကြီးလို့ပြောရဟုတ်လားအဲ့တူရဲ့စကားကိုပိတပေါင်းတော်အောင်လို့ဘာမှနားမလည်ကြတာမရှိဘူးနော်။ဘာကိုဘယ်ရာကြီးအပေါ်မှာသင်္ခါရကြီးရတော့တတ္တဝါကြီးပဲလို့သိသိသေးတာယုံကြည်နေတာတော့တကယ်ရှင်တဲ့တတ္တဝါဆိုတာပရမတ္ထအဖြစ်သင်္ချာမရှိဘူး။တကယ်ဖြစ်နေတာကအကြောင်းတရားတို့ကြောင့်ဖြစ်ပေါ်နေတဲ့တဘာဝတရားတတ္တရဲ့အစုအပုံကြီးလားတကယ်ဖြစ်နေတာ။အဲ့လိုလေးပြောတာနော်။အဲ့ဒါကို तू ကပို့ပြီးတော့နားလေအောင်ဥပမာပေးပြီးတော့ပြောတယ်ယထာဟိအင်္ဂတံပါတော်ဟောတိတတော်ရထောဤတိဧဝခန္တိသူတတ္တိသူဟောတိတတော်တိသမုတိဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်အင်္ဂတံပါတာအင်္ဂအစိအပိုင်းတွေရှုထားလိုက်တဲ့အခါမှာဟောတိတတော်ရထောဤတိယထာဆိုတဲ့နာမည်ဟာဖြစ်ပေါ်လာပြီတဲ့အဲ့ဆိုဘုရားလက်ထက်ကညင်းလို့နဲ့ဆွဲတဲ့ညင်းယထာဆိုတာရှိတယ်ဘုရားအခုလည်းရှိတာပါပဲအဲ့ဒီယထာဆိုတာအင်္ဂအစိအပိုင်းတွေရဲ့အစုအဝေးပဲ။ဘိန်းတစ်ဘိန်းရှိမယ်ဝင်ရိုးရှိမယ်ယထာတန်ရှိမယ်ရှေ့ကရင်းဆွဲမဲ့နေရာကနော်တဘိုးတုံးလိုနေရာမျိုးသုံးမဟုတ်နော်အင်္ဂအစိအပိုင်းတစ်ခုခုရှိနေမယ်လက်ရန်တွေရှိမယ်ပေါ်ကအမိုးတွေရှိမယ်အကာတွေရှိမယ်အခင်းတွေရှိမယ်တခုရင်းကိုတည်တည်ချာချာတွက်ကြည့်မယ်ဆိုရင်အင်္ဂအစိအပိုင်းတစ်ခုစီရဲ့နာမည်ဟာထင်ရှားတယ်တို့တော့အဲ့ဒီအင်္ဂါအစိအပိုင်းတွေအလုံးစုလိုက်တဲ့အခါကျတော့ယထာဆိုတဲ့နာမည်ရလာတယ်အင်္ဂါအစိအပိုင်းတစ်ခုစီကိုဖြုတ်ပြီးတော့ပုံလိုက်မယ်ဆိုရင်တော့ယထာဆိုတဲ့နာမည်ဟာကြောက်သွားတယ်ဘိန်းကိုလည်းမျိုးထိုးပြီးတော့ဒါယထာလားလို့မေးရင်ဘိန်းကလည်းတက်တက်သူ့မှာနာမည်ဘိန်းဆိုတဲ့နာမည်ရှိပြီးသားသဗ္ဗိတ္တုနားလည်ပြီးသားပါဟုတ်လားယထာတခြင်းရဲ့လို့ဖြစ်နေတယ်ဆိုတာလိုအပ်တဲ့အင်္ဂါအစိအပိုင်းတွေပြည့်ပြည့်စုံစုံစုစည်းမိသွားတာကိုယထာတခြင်းလို့ခေါ်တာတကယ်အဖြစ်ယထာဆိုတဲ့တဘာဝတတ္တထင်ရှားမရှိဘူးအင်္ဂါအစိအပိုင်းတွေရဲ့အစုအဝေးပဲတကယ်ရှိတယ်ခန္ဓာကိုယ်ကြီးကိုယထာနဲ့ဥပမာပေးရနော်ဒါကနာမရူပပရိစ္ဆေဒဉာဏ်ကိုများစွာရင့်တန်စေမှများစွာရင့်တန်မှုရှိမှဒီစကားကိုပို့ပြီးတော့နားလည်မယ်ပေါ့တနည်းအားဖြင့်လည်းပဲဒီအကြောင်းအရာလေးတွေကိုစဉ်းစားဆင်ခြင်ခြင်းအဖြစ်အလွန်တန်ဖိုးကြီးမားတဲ့နာမရူပပရိစ္ဆေဒဉာဏ်ကိုရင်တန်ခြင်းနိုင်တဲ့ပေါ့ပုဂ္ဂိုလ်တတ္တဝါမဟုတ်ဘူးတဘာဝတရားတို့ရဲ့အစုအဝေးကြီးများလာဖြစ်တယ်ဆိုတာလေးကိုပို့ပြီးတော့ရှင်းအောင်သူကယထာနဲ့ဥပမာပေးတာအခုခေတ်မျိုးအနေထားမျိုးဆိုရင်တော့ကားနဲ့ဥပမာပေးတယ်ရနိုင်ကောင်းတယ်ပေါ့ကားဆိုတဲ့အရာကိုအင်္ဂါအစိအပိုင်းတစ်ခုစီတစ်စားစီဝတ်ဦးလေးတွေ၊နှက်လေးတွေကစား၊ဝါယာကျိုးလေးတွေကစား၊တစားသည်တစားသည်အကုန်လုံးရှုပ်လိုက်မယ်ဆိုလို့ရှိရင်ကားဆိုတဲ့နာမည်ဟာကြောက်သွားတယ်။စဉ်းစားနော်။အကုန်လုံးဟာသူ့နာမည်နဲ့သူအသည်းသည်ရှိနေတယ်။နောက်တစ်ချက်စဉ်းစားရကောင်းတာကဒီကားဆိုတဲ့ဥစ္စာကလိုအပ်တဲ့အင်္ဂါအစိပ်ပိုင်းတွေအကုန်လုံးစူစီးကြီးမှိမှအော်ပြေးနိုင်တယ်နောက်ဆုံးနိုင်တယ်သွားနိုင်တယ်လာနိုင်တယ်ဆိုတဲ့အစွမ်းတတ္တိကပေါ်လာတာတစ်ခုစီတစ်ခုစီကွဲခြားထားမယ်ဆိုလို့ရှိရင်ကားရဲ့အစွမ်းတတ္တိဟာမရှိဘူးဟုတ်တယ်မဟုတ်လားအဲ့လိုပဲဒီခန္ဓာကိုယ်ကြီးကဒီခန္ဓာ၅ပါးကလည်းပဲအကုန်လုံးစနစ်တကျစုစည်းနေမှသာတယ်သူ့ရဲ့စွမ်းရည်တတ္တိကထွက်လာတာကြုံနိုင်တာရှုနိုင်တာလုံနိုင်တာကိုင်နိုင်တာတွေးနိုင်တာကြံနိုင်တာသိချင်လားနော်တခုစီချုပ်ထားမယ်ဆိုလို့ရှိရင်အဲ့ဒီအစွမ်းထွက်လာတဲ့အကြောင်းမရှိဘူး။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဆရာကြီးဥရွှေအောင်ရေးထားတဲ့ဘဝအကျဉ်းသားဆိုတဲ့သမာဓိတစ်ခုရှိတယ်။အဲ့ဒါကိုကြုံလို့ရှိရင်ဖတ်ကြည့်နေပြန်။အဲ့ဒီအကြောင်းအရာကိုဆရာကြီးကဒီဘဝဒီခန္ဓာကိုကားတစ်စင်းနဲ့ဥမာပေးပြီးတော့ရေးထားတယ်။အလွန်လေးနက်တဲ့အကြောင်းအရာပါပဲ။ဟုတ်ကျော်တော်ခြင်းဆိုတာရှိတယ်ပေါင်းဆက်ခြင်းဆိုတာရှိတယ်ကျော်တော်ယုံယောနှောထားတယ်ဆိုလို့ရှိရင်အစွမ်းမထွက်ဘူးတဲ့စနစ်ကြပေါင်းဆက်မှအစွမ်းထွက်တာတဲ့
ပြရပါစို့ကားမှာရှိတဲ့အင်္ဂါစီပိုင်းတွေကိုအကုန်လုံးဖြုတ်ဖြုတ်ပြီးတော့ဘုရားခင်ကြီးပေါ်မှာအကုန်လုံးဖြန့်ချဲပြီးတော့အကုန်လုံးရောငွေထားလိုက်တယ်အဲ့ဒီပစ္စည်းအစုပုံကြီးကပြေးနိုင်လားမပြေးနိုင်ရောတော့ရောထားတာပဲနော်ဟုတ်လားဒါပေမဲ့စနစ်တကျပေါင်းဆက်ထားတာမဟုတ်ဘူးရောရုံနဲ့ရောထားတာအဲ့ဒီအင်္ဂါစီပိုင်းတွေကိုစနစ်တကျပေါင်းဆက်လိုက်မယ်ဆိုရင်သူ့နေရာနဲ့သူ့အဝန်ကြီးတက်လိုက်မယ်ဆိုရင်တော့အဲ့ဒီကားကအဲ့လိုအပ်တဲ့ပစ္စည်းအကုန်ပြည့်စုံသွားပြီဆိုရင်တက်မောင်းလို့ရတယ်ဟာအစွမ်းထွက်လာတယ်အဲ့လိုပဲဒီဘဝခန္ဓာဟာလည်းပဲအာလုံစနစ်တကျပေါင်းဆက်ထားမှသူကအစွမ်းထွက်လာရောယုံရောထားရင်တော့အစွမ်းမထွက်ဘူးတဲ့ပေါင်းဆက်ထားမှအဲ့ဒီပေါင်းဆက်မှုကနားလေကိုအရန်ခက်တယ်ဒါကနည်းနည်းလေးနဲ့တစ်ပိုင်းလေးပြောကြည့်တော့အဘယ်ကြီးနဲ့ဒီခန္ဓာကိုအစိတ်ပိုင်းတွေတဘာဝတရားအစိတ်ပိုင်းတွေကိုပေါင်းဆက်ထားတယ်လေကိလေသာတရားတွေနိဝရဏတရားတွေအာတဝတရားတွေယောဂတရားတွေခန္ဓာတရားတွေတော့အသေးတဲ့အနေနဲ့ပေါင်းဆက်ထားတာရှိတယ်ကျိုးအနေနဲ့ပေါင်းဆက်ထားတာရှိတယ်တော့ယုံကြည်မှုအနေနဲ့ပေါင်းဆက်ထားတာရှိတယ်အရက်အာတဝအနေနဲ့ပေါင်းဆက်ထားတာရှိတယ်ပူလောင်မှုအနေနဲ့ပေါင်းဆက်ထားတာရှိတယ်ပေါင်းဆက်မှုပေါင်းဆက်နေစနစ်တရားပေါင်းဆက်ထားတာအဲ့ဒီပေါင်းဆက်လိုက်တဲ့အခါကျတော့သောသောကကားပစ္စည်းတွေကိုစနစ်တရားပေါင်းလိုက်လို့ရှိရင်ကားပြေးနိုင်တယ်ဆိုတဲ့အစွမ်းထွက်လာတယ်အဲ့လိုပဲဒီသင်္ခါရတရားတဘာဝတရားတွေကိုစနစ်တရားပေါင်းဆက်လိုက်တဲ့အချိန်မှာမိစ္ဆာဒိဋ္ဌိအချင်းငါဆိုတဲ့ပုဂ္ဂိုလ်တ attva သဘောကြီးထွက်လာတယ်ဒါပေမဲ့အဲ့ဒါတကယ်မဟုတ်ဘူးတဲ့ဓမ္မတဘာဝအချင်းဆိုရင်တော့ဘဝဆိုတဲ့အစွမ်းထွက်လာတယ်တဲ့ဆရာကြီးအဲ့လိုရေးတယ်နော်ဒါကဘဂဝတ္တပြောပြတယ်နော်စနစ်တရားပို့ပြီးတော့တိတိကျကျပြည့်ရင်အာဘုရားကုဆောင်းပါးနာမည်လေးပါပြောလိုက်ဘဝအကျဉ်းသားအလိုလင်းတဲ့ဆောင်းပါးလေးတစ်ပုဒ်ပါပဲအဲ့ဒါကိုဖတ်ကြည့်အခုဒီမှာဝဇိတာဘိက္ခုနီမှာဘဝခန္ဓာကိုဗာနဲ့ဥမာပေးတာလို့ယထာနဲ့ဥမာပေးတာဒုက္ခဒုက္ခကရှင်တစ်ခြင်းပေါ့နော်အရန်ရှုပ်တွေးဆိုတာတိဆောက်ထားတဲ့ရှင်တစ်ခြင်းပဲအဲ့ဒီရှင်ကမြင်းကဆွဲသွားမယ်ဆိုလို့ရှိရင်သူလည်းပြေးနေသွားမယ်ပေါ့မြင်းဆွဲတဲ့နောက်ကိုလိုက်မယ်ပေါ့အဲ့လိုပဲတရားတော်ဥရှင်တို့ဒီခန္ဓာကိုယ်ကြီးရလည်းပဲသတ်သိဆွဲရကိုလိုက်နေကြတာကိုမရှိဘူးလားရှင်ရဲ့လှုပ်ရှားနေတယ်သွားနေတယ်လာနေတယ်ပြောနေတယ်ဆိုနေတယ်တော့တကယ်ကတော့ဘာလဲလို့မေးရင်သင်္ခါရတရားတို့ရဲ့အစုအဝေးအစုအပုံကြီးပဲပုဂ္ဂိုလ်တ attva ဆိုတာမဟုတ်ဘူးတဲ့အဲ့ဒါလေးကိုစနစ်တကျကိုယ့်အကိုပိုင်းခြားပြီးတော့ကြည့်တတ်ဖို့လိုတယ်ပေါ့အဲ့ဘဝကိုများသောအားဖြင့်အစုအဝေးကြီး၅ခုဖြင့်စုဝေးထားတယ်လို့မြတ်စွာဘုရားမဟုတ်ဘူးလားဟုတ်တယ်နော်ရုပ်အစုဝေးကြီး2မျိုးနာမ်အစုဝေးကြီး4မျိုးအစုအဝေးလေးဆိုတဲ့စကားကိုပါဠိလိုဘယ်လိုသုံးတော့ခန္ဓာလို့သုံးတယ်ဟုတ်လားရုပ်တည်းရဲ့အစုအဝေးကိုယူပက္ခန္ဓာအယူပက္ခန္ဓာအကြောင်းကိုလည်းပဲစနစ်တကျကိုယ့်ကိုလေ့လာဆန်းစစ်ပြီးတော့ဝေဖန်ကြည့်အဲ့ဒီယူပက္ခန္ဓာအဆောက်အဦအစုအဝေးကြီးကိုဘယ်လိုများစုဝေးထားတော့ရုပ်ဆိုတာပမာလူရိုးရှင်းရှင်းပြောရရင်ဟောက်ပြန်တဲ့တရားလို့ဒီလိုလေးပဲမြင်အောင်လားကုမြင်နေရတဲ့သမင်ဝိဇ္ဇာရှင်းပွားဆုံးဒီကိုပေါင်းကြီးဟာဟောက်ပြန်တဲ့တဘာဝတရားရဲ့အစုဝေးအစုပုံကြီးပဲအဖောက်ပြန်တဲ့အရာရဲ့လို့မြုံမုံတမုံစားတော့မပါဘူးမြေတဲ့ဖောက်ပြန်နေတယ်ဟောက်လဲဖောက်ပြန်နေတယ်ဖောက်လဲဖောက်ပြန်နေတယ်ဖောက်လဲဖောက်ပြန်အုံးမယ်ရတန်လို့မရဘူးမြေတဲ့ဖောက်ပြန်နေတယ်ဒီပေါက်ပြန်နေတယ်ဆိုတာလေးကိုရိုးရှင်းရှင်းလေးအပေါ်ရန်လေးနားလေကြည့်မိဝါကောင်ကကျွတ်ထွက်လာတာဆက်ကပုံလေးနဲ့အခုပုံနဲ့ဘလောက်ပါချသွားပြီလို့အချိန်တိုင်းပေါက်ပြန်နေတာပဲလေဟုတ်တယ်ဟုတ်လားအခုလောလောဆယ်ကိုရက်တက်နေတာဆိုတော့ရက်တက်မေးကိုစားတာတဲ့အစာအာဟာရတွေကိုအမြဲတမ်းချစ်ဖြစ်နေတဲ့အတွင်းထဲမှာတကြုံကြုံတစ်ချိန်ချင်းခန္ဓာကိုအတိတ်ပိုင်းနေအမြဲတမ်းအလုပ်လုပ်နေတာဒါမှလည်းရှင်းတတ်နိုင်မှာဘူးဟုတ်လားစပယ်ငွေလေးတွေကလည်းအမြဲတမ်းထွက်နေတယ်ရည်သားတွေကလည်းအမြဲတမ်းလဲနေတယ်လက်သေးလေးတွေဆိုလည်းအမြဲတမ်းထွက်နေတယ်ချွေးတွေရည်တွေကလည်းအမြဲတမ်းထွက်နေတယ်ခြေထဲမှာသွေးတွေကလည်းအမြဲတမ်းလဲပန်နေတယ်တကယ်ကိုအလွန်ရှုပ်ထွေးတဲ့အရှုပ်ထွေးဆုံးဆိုတဲ့တက်တော့သူ့လောက်ရှုပ်ထွေးမှာမဟုတ်ဘူးတွားလည်းသူအကြောင်းကျဆက်ဆက်ပြီးတော့ဘာလုပ်နေလဲလုံနေရတယ်ဖြစ်နေရတယ်ဟုတ်ရဲ့လားအဲ့ဒါကိုကြည့်ကြပြန်ပြကိုယ့်ကိုတွေးတဲ့ဖို့ရှင်ရင်တဲ့ဖို့လို့ရပါတော့ဒါရုပ်အစုဝေးကြီးကိုအနည်းပြုပြီးတော့နေတယ်နောက်ထပ်ဘာအစုဝေးကြီးတွေရှိနေလဲနာမ်အစုဝေးကြီးတွေရှိတယ်နာမ်အစုဝေးကြတော့ရှုပ်သွေးလုံးလို့နည်းနည်းလုံးလို့ကျေပြန်လုံးလို့မြတ်စွာဘုရားကလေးပုံပုံပြီးတော့တောင်းခေါ်ရတယ်ကိုယ်ရင်းနဲ့ခန္ဓာဆိုပြီးတော့ခံစားမှုအစုဝေးအလွန်နေကျေပါလေခံစားမှုရဲ့တော့နေကျေပုံလေးဆက်ဆိုကြပါစို့ထ ကျားသာအမျိုးမျိုးတွေကိုယ်ပြားနေတာကိုအကြောင်းပြုပြီးတော့ခံစားမှုအမျိုးမျိုးဖြစ်နေတယ်။ရှင်တယ်ဆိုတာလေးတခုတည်းမှာတော့ဘလို့ရှင်တယ်ဘလို့နန်းလေးနဲ့ရောပြီးတော့ရှင်တယ်လေးလေးလေးရှင်တယ်ပေါ့ပေါ့လေးရှင်တယ်။နမိတ်တက်လို့မရတော့အောင်ကိုပဲကျေပြန့်တယ်။အဲ့ဒါချုပ်ဝေတဲ့နာလေးချုပ်ခံစားချက်တွေကိုနမိတ်တက်ဖို့မလွယ်ဘူး။ဟုတ်တယ်မို့လား။တဘာဝတရားကကျင့်ရတဲ့လို့မလွယ်တော့အောင မလို့ရတာရှိတော့ပြောဖို့ခက်လိုက်တာဟုတ်ရဲ့လားဝေဒနာအဆောက်အုံကြီးလွန်လို့ဝေဒနာကိုမြတ်စွာဘုရားကဘယ်လိုပြောတော့အဆူဝေကြီးတခုလို့ဒီလိုပြောတယ်နောက်ထပ်အဆူဝေရှိတော့ပညာမှတ်သားမှုအဆူဝေဟုတ်လားမှတ်သားမှုအဆူဝေအောင်မကြည့်ဘူးလားကြည့်ရတော့အများကြီးမှတ်ထားတာပဲလေဒီတော်ဘုရားကြီးကတော့လိမ္မာရာတက်ကျွမ်းတာတွေကအကုန်လုံးပညာတွေကြီးပဲတဲ့ငယ်တည်းကစပြီးတော့သင်ထားတာအဲ့ဒါပညာတဲ့မဟုတ်ဆိုးကလည်းမဟုတ်ဆိုးလျောက်တန်ငါလည်းတန်ငါလျောက်သူ့အနေနဲ့သူအကုန်လုံးတက်ကျွမ်းတာတာလိမ္မာထားတာတိထားတာနားလေထားတာအဲ့ဒါတွေအကုန်လုံးပညာတွေကြီးပဲတဲ့ဟုတ်လားစဉ်းစားတော့အခုလည်းပဲလူတိုင်းလူတိုင်းအသေးသေးငယ်ငယ်တွေကသာမိဘတွေကကြည်လာလို့ရှိရင်ခဲခဲခဲပြင်ပပမှာရှားပွေစားတတ်မှုမပြည့်အောင်ဆိုပြီးတော့နှီးမျိုးလုံးနဲ့ပညာသင်ပေးတာ။အဲ့ဒီတက်ကြွမှုနားလည်မှုလေးတွေကိုခြေခံပြီးတော့ရှားကြဖွေကြရတယ်၊လှုပ်ကြအကန်ရတယ်။ဘာလို့တော့ပညာတွေဟော။ဟုတ်ရဲ့လား။အဲ့ဒီပညာအဆောက်အုံဘယ်လောက်ကြီးလဲဆိုတာသိချာစဉ်းစားကြည့်လေကျေလေပါပဲ။ဟုတ်တယ်မဟုတ်လား။ဘာလှုပ်တဲ့တင်ညာလှုပ်တဲ့တင်ဘာမလှုပ်တဲ့ဘူးညာမလှုပ်တဲ့ဘူး။အဲ့ဒါတင်ညာတွေပဲလှုပ်တဲ့တယ်ဆိုတာပါလေ။ပညာပဲဒီမှတ်ထားလို့သူလုံးတတ်တာပေါ့ဟုတ်တယ်ဟုတ်လားတင်ရခန္ဓာအဆောက်အုံကြီးနော်ပြီးတော့ပါလာတော့သင်္ခါရတဲ့သင်္ခါရဆိုတာပါလေလွလွပြုတ်အရင်သင်္ခါရဆိုတာတုံ့ပြန်နေတဲ့သဘောပဲကောင်းတဲ့ခြင်းရင်လောဘနဲ့တုံ့ပြန်တယ်မကောင်းမှုခြင်းရင်ဒေါသနဲ့တုံ့ပြန်တယ်သတိတွေအများနဲ့တုံ့ပြန်နေတယ်အဲ့ဒီတုံ့ပြန်မှုကလည်းအများနဲ့တမယိုးကြသွားနေတာကောင်းတဲ့ခြင်းရင်လောဘဖြစ်ဖို့ဘယ်သူမှလည်းသင်မပြရဘူးကြိုးလည်းမကြိုးစားပါဘူးသူကသူလောဘကဖြစ်နေတယ်ဘလို့စိတ်ဝင်စားစရာကောင်းတော့စိတ်တို့စရာကောင်းတဲ့အာယုံနဲ့တွေ့တာနဲ့ဒေါသတန်းဖြစ်တယ်သင်ကြမလို့ကြိုးစားကြမလို့တမယိုးကြပုံမှန်တုံ့ပြန်နေကြတယ်ပေါ့နော်အဲ့ဒီတုံ့ပြန်မှုတွေကကာယကံဝစီကံမနောကအဖြစ်ကံရှိတော်ကကြည့်ပြီးတော့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလားရတယ်နော်အဲ့ဒီတုံ့ပြန်မှုအစုအဝေးကြီးဟာမကြည့်ကြဘူးလားကြည့်ကြတယ်သင်္ခါရခန္ဓာအဲ့ဒီဝေဒနာပညာသင်္ခါရဆိုတဲ့ဒီနံခန္ဓာအစုအဝေးကြီးလေးခုဟာအဓိကကတော့ဝိညာဉ်နဲ့ခန္ဓာဆိုတဲ့တိမှုအစုအဝေးကြီးကိုခြံရံပြီးတော့ဖြစ်ကြရတာလို့ဆိုနိုင်တယ်တိမှုဝိညာဉ်အစုအဝေးကြီးကအခရာပဲအဓိကပဲဒါကြောင့်တတိယဆိုဘုရားကြီးကရုတ်တက်တည်တဲ့မှာတေသောဟာအဓိကဖြစ်တယ်တဲ့မိတ္တနန္ဒတ်တည်းထဲမှာဝိညာဉ်ဟာအဓိကဖြစ်တယ်။တိပီမပြန်လာဖြစ်ကြရတာ။ဒါကြောင့်မနောပုပ္ပင်္ဂမဓမ္မမနောတိဋ္ဌာမနောမေယာမနတ္တာစီပတ္တိနာဘာတတိဝါကရောတိဝါတတောနာဒုက္ခမလွေတိကာယဝအနုပါယိနိ။နန္တရားတွေထဲမှာမနောမနဆိုတဲ့စိတ်ဝိညာဉ်ဟာခေါင်းဆောင်ဖြစ်တယ်တဲ့။သူကအကြီးအကဲဖြစ်တယ်။ကောင်းမြတ်တဲ့စိတ်ကြည်လင်တဲ့စိတ်ကလေးနဲ့လုံးမဲ့ပြောမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုချမ်းသာဒုက္ခတွေဟာအရှင်လိုက်တယ်ဥပမာကိုယ့်ရဲ့နောက်ကိုအရေးဟာအရှင်လိုက်တယ်လို့မျိုးပဲလို့ဓမ္မပဒပါဠိတော်မှာဟောတယ်ပေါ့နော်အဲ့လိုပဲဥရှင်တို့မနောပုပ္ပင်္ဂမဓမ္မမနောတိဋ္ဌာမနောမယာမနတ္တာစီပဒုဋ္ဌိနာဘာတတိဝါကရောတိဝါတတောဏဒုက္ခမတိတိသက္ကံဝါဝဟဒုပဒံနန္တရားတွေမှာစိတ်ဝိညာဉ်ဆိုတဲ့မနောဟာခေါင်းဆောင်ဖြစ်တယ်ယုံညံ့နဲ့စိတ်နဲ့ပူလောင်ရှုပ်သွေးတဲ့စိတ်နဲ့လုံးမဲ့ပြောမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နောက်ကိုဆင်းရဲဒုက္ခဟာအမြင်လိုက်လိမ့်မယ်ဥပမာဝင်ဆောင်နွားလားချီရရဲ့နောက်ကိုသူ့ဆွဲထားတဲ့လှဲရဲ့လှဲဘိန်းသာကြီးကအရှင်လိုက်နေတယ်လို့ပဲဒါကြောင့်နန္တရားတွေထဲမှာဘုရားကောင်းဆောင်လဲလို့မြင်ရင်ဝိညာဉ်ပြိမှုသူလည်းအလွန်ကြီးမားတဲ့အဆောက်အဦကြီးတစ်ခုလို့သုံးတယ်ဆိုရရအယောင်အရှင်တွေကိုတည်တယ်ပြိပြီးမှခံစားကြတာမှတ်သားကြတာတုံ့ပြန်ကြတာနော်အတန်မျိုးစုံကိုတည်တယ်အနံ့မျိုးစုံတည်တယ်၊ရာသာမျိုးစုံတည်တယ်၊သူတိမျိုးစုံတည်တယ်၊အတွေ့အကြံမျိုးစုံတည်တယ်။တည်တယ်၊တည်တယ်ဆိုတဲ့ဝိညာဉ်ကိုအကျဉ်းများဖြင့်ဘယ်နှမျိုးပိုင်လို့6မျိုးပိုင်ပေါ့နော်။ဝိညာဉ်တတ္တ6မျိုးလို့မှတ်သားထားကြတယ်ပေါ့နော်။ဓာတ်17ပါးထဲမှာဝိညာဉ်တတ္တ6ပါးရှိဟုတ်လား။အ တော့ဒကာတော်တို့ဒီလိုရဲ့ဘွားဟာဘာလဲလို့မေးယထာတဲ့ခြင်းလို့ကားတဲ့ခြင်းလို့အင်္ဂါအစိတ်ပိုင်းတွေစိတ်တကြပေါင်းဆက်တာဒါကြောင့်အစွမ်းထွက်နေတာတခုချင်းစီမှာအစွမ်းမရှိဘူးစိတ်တကြပေါင်းထားလို့လည်းအစွမ်းထက်တာပုံတော့ကရောရောယုံရောမှွေထားမယ်ဆိုရင်ဘာအစွမ်းမှမရှိဘူးအဲ့ဒါအဲ့ဒီသဘာဝတရားကိုနားလည်အောင်ဒါတွေကိုမလုပ်တတ်ဖို့လို့ဆိုအကုန်လုံးကိုဖြုတ်ဖြက်ပြီးတော့ကြည့်တတ်ဖို့လို့ဒါအယိုးချင်းချင်းပြောကြည့်တာနောက်ခန္ဓာကိုယ်ကြီးကိုညံနဲ့ဖြုတ်ပြီးတော့တစသည်တနသည်ဖြုတ်ပြီးတော့ကြည့်တတ်တဲ့နဲ့နော်နန္တရားတွေကိုတစသည်ဖြုတ်ပြီးတော့နားလည်ဖို့ဆိုတာသိတော့မလွယ်ဘူးဒါလည်းပဲသတိထားပဲဆိုရင်တော့အော်ဒီလိုပဲပေါက်ဆက်ပြီးတော့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘောလို့တော့နားလည်နိုင်ပါတယ်အစကတည်းကဥမာပို့ပြီးတော့ရှင်းရှင်းလင်းလင်းပြဖို့အတွက်ရုပ်တရားတွေကိုတစသည်တမသည်ဖြုတ်ပြီးတော့ကြည့်ကြည့်ပေါ့အဲ့ဒါဆိုရင်ကိုတော်တော်လေးသိတယ်မှာနာမရူပပိစေတဉာဏ်ရင့်တန်နိုင်တယ်ပုဂ္ဂိုလ်တ attva ဆိုတဲ့တက္ကာယတိဖြင့်နေရသွားနိုင်တယ်32ခုသာသာ32မျိုးလောက်ဖြုတ်ကြည့်ပေါ့ဒီခန္ဓာကိုဆက်ကြည့်လဲပတ်နေတာနောက်ဘလူနီးနဲ့လဲပတ်နေလေဒါတော့သိဖို့လွယ်ရနော်ဟုတ်တယ်မို့လားဇာမေမွန်ကြီးခြေလေးလက်သေးသွားရေသားကြောယိုယိုတွင်ခြင်းဒီအစရှိတဲ့ခြင်း32မျိုးသောကုသသာဘေကုထာတာကဘလို့ပုံသဏ္ဍာန်ရှိတယ်ဘလို့အလုပ်ကိုလုပ်တယ်ခန္ဓာကိုယ်ရှင်သန်ရေးတဲ့ဘလို့အထောက်အကူပြုတယ်ဘယ်ဟာမရှိရင်တော့မဖြစ်ဘူးမရှိမဖြစ်တာကြီးပါပဲဒီရှင်သန်ဖို့အတွက်ကဘောကအုပ်ထားတဲ့အရေးပြားလေးတောင်မရှိရင်မဖြစ်ဘူးဟုတ်တယ်မဟုတ်လားတတိခန္ဓာကိုယ်ကြီးဆက်လက်လည်ပတ်ရှင်သန်နေဖို့အတွက်တတိစောက်ထားတဲ့ရုပ်ပိုင်းဆိုင်ရာအဆောက်အဦကိုဖြုတ်ဖြက်ပြီးတော့ကြည့်တတ်မယ်ဆိုရင်တော့အများကြီးညံနေရင်တာတာလည်းအကြောင်းမရှိဘူးလားရှိတယ်အရာဝကြီးတာဘေးကူနေမှာလားနော်ပုဂ္ဂိုလ်တ attva ဆိုတာထင်ရှားမရှိဘူးတဲ့တက်တက်သင်္ခါရတရားတို့ရဲ့အစုအဝေးကြီးဖြစ်တယ်ဥပမာအင်္ဂါရက်တွေစုနေလို့ယထာလို့ခေါ်ရတယ်လို့မျိုးနော်တဘာဝတရားတွေစုပေါင်းစုထားတာကိုပဲတ attva လို့သမုတ်ကြတယ်တဲ့အေဝံခန္တီသုတ္တန္တီသုဟောတိတတောတိသမုတိဟောအေဝံခန္တီသုတ္တန္တီသုခန္တီသုခန္ဓာဆိုတဲ့အလုံးလုံးလေးနဲ့ပြောတယ်နော်ခုလည်းလေပဲခေါင်းအဲ့ဒါကို၅မျိုးပိုင်းပြီးတော့ပြောသွားတာဟုတ်လားဒီခန္ဓာ၅ပါးထင်ရှားဖြစ်နေတာကိုပဲတတ္တဝါလို့သမုတ်ကြတာပါတဲ့တကယ်တတ္တဝါဆိုတာထင်ရှားမရှိထင်ရှားရှိတာကဘာလဲတက်တက်သင်္ခါရတရားတို့ရဲ့အစုအပုံကြီးတာထင်ရှားရှိတယ်အဲ့ဒီအမှန်တရားကိုသိတာနဲ့မသိတာနဲ့လုံးဝမတူဘူးနော်အဲ့ဒီအမှန်တရားကိုသိခြင်းဟာသက္ကာယတိတိကိုအများကြီးနည်းပါးစေတယ်တက္ကရာတိကြီးကိုနေပါအောင်အများကြီးစူးစမ်းရတယ်ရောက်တယ်ပေါ့ဒါကြောင့်အဲ့ဒီအပြီးကိုခိုင်းနေအောင်စူးစမ်းရမယ်အဲ့ဒါဆက်ပြီးတော့နောက်ဆုံးကာဏလေးနဲ့အဲ့ဒီဝိရိယဘေးကုဏီမှာကအလေးနဲ့ဆက်ပြီးတော့ပြောပြတယ်ဒုက္ခမေဝါဟိသံဘောတိဒုက္ခတိတိဝိတိသနိညတရာဒုက္ခသံဘောတိနိညာဒုက္ခနိရောဓတိအဲ့ဒီကာဏလေးကတော့ကံငယ်တဲ့အစားဦးဇင်းတို့အရန်သဘောကျလို့နှုတ်ထဲမှာတိုးနေတယ်ဒုက္ခမေဝါဟိသံဘောတိဒုက္ခတိတိဝိတိသနိညတရာဒုက္ခသံဘောတိနိညတရာနိညာတရာဒုက္ခနိညာဒုက္ခနိရောဓတိဒီပြေကပါပြောလို့ဒုက္ခမေဝါဟိသံဘောတိဒုက္ခတွေပဲဖြစ်နေတာတဲ့ဒုက္ခတိတ်တိဝေတိသဒုက္ခပဲပြီးပြီးတော့ဒုက္ခပဲချုပ်သွားတာတဲ့နိညတရာဒုက္ခသံဘောတိနိညာဒုက္ခနိရောဓတိဒုက္ခမှာတပါတခြားဖြစ်နေတာဘာမှမရှိဘူးတဲ့ဒုက္ခမှာတပါတခြားချုပ်သွားတာလည်းဘာမှမရှိဘူးတဲ့ဖြစ်ပြီဆိုရင်တော့အဲ့ဒါဒုက္ခပဲ။နော်အဖြစ်တရားကိုဒုက္ခလို့ရှင်းရှင်းလင်းလင်းသုတမယညာညာစွဲနေအောင်မှတ်ရမယ်။ဘာပဲဖြစ်လာတဲ့အဖြစ်တရားဒီကောင်းမွန်တဲ့သဘောမဟုတ်ဘူး။ဘာကြောင့်ဆိုတော့ဖြစ်ပြီးရင်မုတ်ချပြည့်စည်ရမှဖြစ်တဲ့အတွက်ကြောင့်။ကောင်းမွန်တဲ့သဘောမဟုတ်ဘူး။ဒါဖြစ်ချင်းမှမချီးမွမ်းတော့ဘူး။ဘယ်ဖြစ်ချင်းမှအထင်မကြီးတော့ဘူးပေါ့နော်။အထင်သေးရမယ်လို့ဆိုလိုတာမဟုတ်ဘူး။အမှန်သိရမယ်လို့ဆိုလိုတာ။ဘာကြီးကြီးဖြစ်နေတယ်လို့ပဲပြောပြောအဲ့ဒါကိုကောင်းမွန်တယ်လို့မဆိုနိုင်ဘူး။ဘာကြောင့်လဲဘယ်ဖြစ်ချင်းမှမတည်မြဲလို့ပဲဟုတ်လားကောင်းတယ်ဆိုတယ်ဆိုတာကအပေါ်ယံပြောနေကြတာလို့ဆိုရင်လေတကယ်တည်းကကောင်းကောင်းဆိုးဆိုးအကုန်လုံးတူညီစွာပြီးဆုံးပြောက်ွယ်သွားတယ်ပမာစကပုံနဲ့ရိုးရိုးလေးပြောရရင်တော့အတူတူနဲ့အနူနူလေးကြီးပဲလို့ပြောမှဆိုရင်လေပြောလို့ရတယ်ဒီပုံထဲကပဲဒီပဲကြီးပဲလို့ပြောလို့လည်းရတယ်ဖြစ်လာတဲ့တရားတွေကအကုန်လုံးတူညီစွာပြောက်ွယ်သွားကြတယ်ဣဒ္ဓယောကောင်းမြတ်တဲ့အာယုန်ကြီးဆိုရင်ဒကာဓမ္မတို့ဥစဉ်တို့ကအရန်ထင်ကြီးခြင်းနဲ့ပေါ့ဒါဥစဉ်တို့လည်းဒီတိုင်းပါပဲအနိဒ္ဓယောမကောင်းတဲ့အာယုန်ကြီးဆိုရင်တော့အရန်အထင်သေးခြင်းနဲ့ပေါ့အထင်ကြီးခြင်းအထင်သေးခြင်းဟာပဲပြီးတော့ကိုယ့်ကိုနှိမ့်ချက်တာအမှန်မသိလို့အထင်ကြီးခြင်းအထင်သေးခြင်းဆိုတာဖြစ်လာတာဟုတ်တယ်မဟုတ်လား တကယ်တမ်းကအရှင်ကြီးချင်းအရှင်သေးချင်းဆိုတဲ့မလိုလားအပ်တဲ့စိတ်အထင်တွေစိတ်ခံစားချက်တွေကိုဖြောင့်ပြနိုင်ဖို့အတွက်အမှန်တရားကိုမြင်အောင်လုပ်ရမယ်ပေါ့အမှန်တရားကိုမြင်တာနဲ့ထင်ကြီးတာတွေအရှင်သေးတာတွေတချို့ပြင်းနဲ့နေသွားမယ်ပေါ့အဲ့တော့အမှန်တရားကဘာလဲဆိုကြောက်ကြက်သွားတဲ့သဘောပဲဟုတ်တယ်မဟုတ်လားအနိစ္စပဲနော်အဲ့ဒါကအဓိကပဲဟုတ်လားအဲ့ဒီအနိစ္စကိုသိလို့ရှိရင်ဒုက္ခလို့ပြောတာကိုမြင်စရာအကြောင်းမရှိဘူးဒီမှာမတည်မြဲတဲ့အရာကိုကောင်းတယ်လို့ဘယ်လို့မှပြောလို့မရဘူး။ကိုယ့်ကိုထင်နေကြတာနော်။ကောင်းတယ်ဆိုတာကဒါကမှမဟုတ်ဘူးလို့ကိုယ့်ကိုပဲလုပ်ပြီးတော့ထင်နေကြတာ။ဟုတ်လား။တကယ်ကဘာလဲဆိုတော့မတည်မြဲတဲ့သဘာဝပဲ။ဒီမတည်မြဲတဲ့သဘာဝကြီးကိုဘယ်လိုက်မှမရှိဘဲနဲ့တသမယောကြ။ဟဲ့။ဘယ်လိုက်မှမရှိဘဲနဲ့တကယ်ကိုအရှင်တို့ဓမ္မတိဋ္ဌံကြကြသူ့ကိုဝေဖန်မယ်ဆိုရင်ကောင်းတယ်လို့ပြောမလား။ဆိုးတယ်လို့ပြောမလား။ဆိုးတယ်လို့ပဲပြောရမယ်နော်။မတည်မြဲတဲ့အရာကို။ဟုတ်တယ်မဟုတ်လားဒါကြောင့်ဒီမှာသူပြောတာဒုက္ခမေဝဟိသံဘောတိဒုက္ခတိတိဝိသိသအဲမကောင်းတဲ့သဘာဝတွေပဲဖြစ်နေတာမကောင်းတဲ့သဘာဝတွေပဲတည်ပြီးတော့မကောင်းတဲ့သဘာဝတွေပဲချုပ်သွားတာအဲဒုက္ခကမကောင်းတဲ့သဘာဝလိုပဲရိုးရှင်းချင်းပြောလိုက်တယ်ဟုတ်လားဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲတည်ပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခမှာတော့ဘာတရားဖြစ်နေတာဘာမှမရှိဘူးဒုက္ခမှာတော့ဘာတရားချုပ်သွားတာလဲဘာမှမရှိဘူးတဲ့ဒါကြောင့်ဖြစ်ပြီးဆိုရင်တော့ဒုက္ခလို့နားလည်လိုက်ဖို့လိုတယ်ပေါ့နိဗ္ဗာန်ဆိုတာမဖြစ်တရားလို့ဒီလိုပြောကြတာရှိရနော်ဒါကဦးဇင်းတို့တော့နိဗ္ဗာန်ကိုမျက်မှောက်မပြုဘူးလို့မသိပါဘူးဘုရားသာရှိတဲ့အရိယာသူတော်ကောင်းကြီးတွေကနိဗ္ဗာန်ဆိုတာမဖြစ်တဲ့တရားလို့ဒီလိုပြောတယ်နားလည်ဖို့အလွန်ခက်ခဲတယ်လို့ဆိုရင်လည်းနော်မဖြစ်ဘူးဆိုတော့ပြည့်စရာလည်းအကြောင်းမရှိဘူးပေါ့ခက်တာကတော့ဒါကတော့ဦးဇင်းတို့ကဖြစ်ခြင်းတရားရဲ့ပုံမှန်တာလည်းဒုက္ခတွေဒုက္ခတွေကိုပြင့်ပြင့်ညက်ကြတာဆိုတော့နော်ဒုက္ခကိုလည်းဖြစ်ခြင်းနဲ့ပတ်သက်ပြီးတော့မှပဲနားလေတယ်ဒုက္ခကိုလည်းဖြစ်ခြင်းနဲ့ပတ်သက်ပြီးတော့မှပဲနားလေတယ်ဘာလို့မြင်ရရင်ကောင်းတယ်ဘာလို့ကြားရင်ကောင်းတယ်ဘယ်သူနဲ့တွေ့ရတော့သင်ပြေတယ်ဖြစ်တာနဲ့ပတ်သက်ပြီးတော့ပဲဒုက္ခကိုနားလေထတာအဲ့တော့မဖြစ်တဲ့ဒုက္ခကိုနားဖို့မလဲဘူးခက်တယ်နော်နားလေဖို့ခက်တယ်နော်ဒါကြောင့်သူတော်ကောင်းတရားကိုနှဲ့နေတယ်ခက်ခဲတယ်လို့ပြောတာဟုတ်လားဒါပေမဲ့အချိန်ကစပြီးတော့အကျွမ်းကျင်လိမ်မောင်ချိုးပန်းကြီးနဲ့ဒီသူတော်ကောင်းတရားကိုပဲနားလည်အောင်အထောက်ကြားပါပါဟုတ်ရဲ့လားအေးအဲ့တော့ဦးဇင်းတို့ဝိဇိတာဘိက္ခုနီမှာပြောခဲ့တဲ့စကားလေးတွေကိုအနည်းချုပ်မယ်ဆိုရင်ဘာတွေ့ရလို့နာမရူပပရိစ္ဆေဒဉာဏ်ကိုအဓိကပြောတယ်ပြီးရင်ဒုက္ခသစ္စာသစ္စာလေးပါးကိုအဓိကသူပြောသွားတယ်တွေ့ရတယ်ဟုတ်လားဘာကိုတတ္တဝါလို့သိသိသေးကယုံကြည်နေတာလို့တတ္တဝါဆိုတာပရမတ္ထအပြင်ထင်ရှားမရှိဘူးသင်္ခါရတရားရဲ့အစုပုံကြီးများတာဖြစ်တယ်။သင်္ခါအစိတ်ပိုင်းတွေရဲ့အစုအဝေးကိုယထာလို့ဆိုရတယ်လို့ဒီခန္ဓာရဲ့ဖြစ်ပေါ်ခြင်းကိုပဲတတဝါလို့သမုတ်ကြတာပါတကယ်ဆိုလို့ရှိရင်ဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲတည်ပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခမှတစ်ပါးဖြစ်နေတာမရှိဘူးဒုက္ခမှတစ်ပါးတခြားချုပ်နေတာလည်းမရှိဘူးတဲ့ဒါသူပြောတဲ့စကားရဲ့အနှစ်ချုပ်ပဲမှတ်သားကြမကောင်းလားကောင်းတယ်အဲ့လိုလည်းပြောလိုက်ရောမနကသိပြည့်ပြီးတော့သားရဲအတိုင်းပြောရရင်တော့ဆင်းရဲပြီးတော့သူစိတ်တိုင်းမကြောက်ဘူးเนาะဆင်းရဲပြီးတော့အဲ့ဒီနားတယ်ကွယ်ကြောက်ပါလေဒီဘေးကူနေကငါ့ကိုကောင်းကောင်းတည်ရပဲစိတ်မချမ်းမသာဖြစ်ပြီးတော့အဲ့ဒီနားတယ်ကွယ်ကြောက်ပါလေဉာဏ်ဉာဏ်သာကြီးတဲ့ပုဂ္ဂိုလ်ဘလို့တကိုးရှိတဲ့ပုဂ္ဂိုလ်ကမှတုံ့လုံချောက်ချောက်အောင်လုံးလို့မရဘူးဆိုတဲ့သင်္ကန်းစာလေးကိုလည်းပဲမှတ်သားရမယ်ပေါ့အဓိကကိုယ့်ကိုခတ်ခိုင်းမှမှယက်တည်နေနိုင်စေတာကိုယ့်ရဲ့အသိဉာဏ်ပဲဒါကြောင့်ဒီအတိဉာဏ်ကိုသာလည်းမြင်မအောင်တိစောက်ဖို့အတိဉာဏ်ဖြစ်ပေါ်တာဖြစ်ပေါ်ကြောင်းတွေကိုပဲအတိကတံပိုးထားပြီးတော့ကြိုးစားကြဖို့အရေးကြီးလို့လားကြီးကြီးနော်အတိဉာဏ်ခိုင်းမှရင်ဘာကြောင့်မှတုံ့လုံးပြန်ကြောင်းမရှိဘူးနော်ဒါကဦးဇင်းတို့ပဇိတာဘိက္ခုနီမရဲ့အကြောင်းပေါ့နော်နောက်ထပ်သီလာဘိက္ခုနီမရဲ့အကြောင်းကိုပြောဦးမယ်အကြောင်းအရာလေးတွေကတူတော့မြန်မြန်ပြီးသွားမယ်ခြင်းလို့နှစ်ပါးစာကိုဦးဇင်းကစဉ်းစားလာတာဟုတ်လားအဲ့တော့စဉ်းစားလာမှတော့မထူပါဘူးပြောလိုက်မယ်အချိန်ကလည်းရှိနေသေးတယ်နော်အဲ့လိုပဲဦးဇင်းတို့အဲ့ဒီသုတ္တမကြတော့မန္တကဘလို့မင်းလဲနော်ဘိက္ခုနီအရှင်မကဘလို့ဖြေလဲနော်ဟောနေတဲ့အကြောင်းအရာကတော့သူကအတူတူပဲသတ္တဝုဒ္ဓေမှာသိဉာဏ်ရချင်းကပ်ပြီးတော့တရားဘာဝနာအလုံးနဲ့ပြောမွေ့နေတယ်အဲ့ဒီသီလဘိက္ခုနီအရှင်မတွေကိုမန္တကစောစောကလိုပဲရောက်လာပြီးတော့နှောက်ယှက်ပေးတာပေါ့အဲ့တော့ဒီလိုတာကထာဘုရားတန်ယုတ်ပါဠိတော်ထဲမှာဘိက္ခုနီတန်ယုတ်ဆိုပြီးတော့ဘိက္ခုနီမာရီရဲ့အမှန်နဲ့တွေ့ကြုံရတာကိုအခြေခံပြီးတော့ပြောထားတဲ့စကားတွေကိုမှတ်တမ်းတင်ထားတာနော်အဲ့ဒီသုတ္တမကျတော့မန္တကအ တိလဘိကုဏီမှာကိုဘယ်လိုပြောတော့ကိဏိတံပကတံဘိမံကွဏုဘိမတ္တကာရကောကွဏုဘိမံသမုပ္ပန္နကွဏုဘိမံနိရောဓတိတဲ့သောတော့ကမေခွန်းနဲ့ဒိဋ္ဌိအားသိပြီးတော့မချာနာဘူးအဓိပ္ပာယ်ကဘယ်လိုပြောတော့ဆိုတော့ဣဒံဘိမံဟောဒီအယုတ်ကိုကိဏဘယ်သူကပကတံပြုထားတယ်ဟုတ်ဒီခန္ဓာကိုအယုတ်လို့ပြောတာလေဆိုတော့ဦးနေကသဘောကျဘိမံအယုတ်ဟုတ်လားအခုခေတ်အနေနဲ့ဆိုရင်တရားလေးကပို့ပြီးတော့ကျင့်ပြန်စဉ်းစားပြန်ကောင်းနော်စီလီကွန်နေနဲ့လူယုတ်ကလေးလုထတာမရှိဘူးလားရှိရတော့တော်တော်ကိုတူအောင်နော်ဟိုလူတယောက်ရဲ့ဖြည့်စည်းမှုမျိုးနဲ့တတ်နိုင်တဲ့များဖြည့်စည်းနိုင်တဲ့အဆင့်ထိရောက်အောင်လုထားနိုင်ရတယ်လို့ဆိုတယ်အော်ဩကြဒါပေမဲ့အဲ့ဒါပါလေအယုတ်ပဲလေဟောအယုတ်လို့သိတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ခန္ဓာချက်ကဘာမှမလေးနဲ့ဘူးဟုတ်တယ်မဟုတ်လားအဲ့ဒီအယုတ်ကြီးခေါင်းပြက်ပြီးတော့ပြတ်တက်သွားတော့ပျက်စီးသွားလဲပဲတိတ်ထဲမှာဘာမှမဖြစ်ဘူး။ဘောင်းဆိုအဲ့ဒါကအယုတ်ပဲလေ။ဟုတ်တယ်မို့လား။တကယ်လို့သာလူတယောက်ခုရှိမှခေါင်းပြက်ပြီးကျသွားဆိုဘယ်လိုနေမလဲ။ဟာအရန်တုံလုံးခြောက်ချသွား။ဘောင်းဆိုခုစိတ်ထဲကအဲ့ဒါကိုအယုတ်လို့မမြင်နိုင်ဘူး။ဒါကိုကျတော့ဘယ်လိုမြင်တော့သတ္တဝါလို့မြင်နေတော့အဲ့ဒီဌာနချက်ကလေးကိုဦးစင်ကတွေးကြည့်နေတာဟုတ်လား။အယုတ်လို့မြင်တဲ့အခါမှာခန္ဓာချက်ကအရန်ပေါ်ပါလေ။သတ္တဝါလို့ခြင်းတော့ခန္ဓာချက်ကအယံကိုလေးပါလေ။ဒါဒီနေမှာသတ္တဝါဆိုတာကပရမတ္ထအာဖြင့်တာသင်္ချာမရှိတာ။သမုဒိသစ္စာအာဖြင့်တော့ရှိရနော်။အဘိဆိုတာရှိတယ်၊အမေဆိုတာရှိတယ်၊သာသမီဆိုတာရှိတယ်၊မိယောက်ျားဆိုတာရှိတယ်၊ဇနီးမယားဆိုတာရှိတယ်။ဒါတွေပဲလို့ခြင်းအဲ့ဒါငရေသွားတတ်တယ်ဗျ။ဒါတချို့ကနော်လေတွေကြီးပြီးတော့အဲ့ဒါတွေကိုပြစ်ပယ်ကြတာတွေရှိတယ်။ဟုတ်လား။ပရမတ္ထသဘောဝါတွေကိုသူတို့သဘောပေါက်တယ်ဆိုတဲ့အနေနဲ့အယုတ်ရင်းရင်းနောက်ဆုံးအယူတွေပါတယ်မှားသွားတာတောင်ရှိတယ်ဟုတ်လားအတပုဂ္ဂိုလ်တ attva မရှိဘူးဆိုတာကပရမတ္ထအပြင်သင်္ချာမရှိဘူးဆိုတာကိုရည်ရွယ်ပြောတာသမုဒိသစ္စာအပြင်တော့ရှိတာပေါ့ဂုံကြီးတယ်ဂုံနေတယ်ဒါကအပြေဒါကအမေဒါကကျေစုရှိတယ်ဒီလိုအကျေစုမရှိဘူးအစရှိတဲ့ဖြစ်အကုန်လုံးပုဂ္ဂိုလ်တ attva ဆိုတဲ့အနေနဲ့ကြောကြာဆိုကြတာဟုတ်တယ်မဟုတ်လားအေးအခုဒီမှာသူကခန္ဓာ၅ပါးဒီသာကိုအယုတ်လို့သုံးတယ်သောတရုံကဝိဇိတာဘိက္ခုနီမဟောကြတော့တတဝါဆိုတဲ့အသုံးနှုံးနဲ့နေတာအခုဒါကြတော့ဘယ်လိုသုံးတော့အယုတ်လို့သုံးတယ်နော်ကိဏိတံပကတံဘိမံကွဏုဘိမတ္တကာရကောတဲ့ဘိမတ္တဟောဒီအယုတ်ကိုတဲ့ကာရကောပြုထားတဲ့ပုဂ္ဂိုလ်ဟာကွဏုဘဇူတော်နဲ့ဘဇူလုထတာတော်နဲ့ဒီအယုတ်ကလေးကိုဘဇူလုထတာတော်နဲ့ဒီအယုတ်ဆိုတာပြောတာလားဒီဝါခန္ဓာကိုပြောတာနော်ဟောတဲ့ကာသမလူရဲ့ခန္ဓာကိုပြောတာနော်ဒီအယုတ်ကဘဇူလုထတာတော်ဒီအယုတ်ကိုလုတဲ့လူကဘဇူတော်တဲ့ကွန်တုဘိမ္မာသမုပ္ပန္နကွန်တုဘိမ္မာနိရောဓတိတိနော်ဒီယုတ်ကဘာကြောင့်ဖြစ်လာတာလဲဒီယုတ်ကဘာကြောင့်ချုပ်သွားတာလဲလို့စဉ်းစားရကောင်းတယ်နော်အမှန်တတောင်ကျေသူတင်ရမလို့ရှိတယ်နော်သူရှက်တာပေါက်ပေါက်မေးလို့ဟောဖြေလို့ကျွတ်တို့မသိရတာဟုတ်လားဒီယုတ်ကိုဘယ်လိုလုပ်တာလဲဒီယုတ်ဘာကြောင့်ပြက်သွားတာဒီယုတ်ဘာကြောင့်ဖြစ်လာတာလို့နော်သူမေကွန်ကသောသောမေကွန်နဲ့အထက်သေးလို့တောင်ဆိုလို့ရပါတယ်ဟုတ်လားအဲ့တော့သောတော့ကဝိဇိတာဘိက္ခုနီမကတော့နမရူပဘိသေတဉာဏ်အမြင်ရှုတော့ကနေပြီးတော့သင်္ချာအောင်ပြောတယ်။အခုဒီမှာသီလာဘိက္ခုနီမကတော့ပစ္စယပရိက္ခာဉာဏ်ရှုတော့ကနေကြည့်ပြီးတော့ပြောတယ်လို့ဦးနေသိခဲ့မယ်။ခံစားရတယ်ပေါ့နော်။သူအကြောင်းအကျိုးသဘောနဲ့ကပ်ပြီးတော့ပြောတာ။ဟုတ်တယ်အဲ့လိုလဲပြောကြကောင်းတယ်။ तू မေးတာဒါဘယ်လိုလုပ်ထားတာလို့မေးတာကို။ဒီအယုတ်ကိုဘယ်လိုလုပ်ထားတာလို့ဒီအယုတ်ကဘာကြောင့်ဖြစ်လာတာလို့ဒီအယုတ်ကဘာကြောင့်ချုပ်သွားတာလို့ဘာကြောင့်ဆိုတဲ့နော်မေကောင်ကအကြောင်းတရားကိုရှာဖွေရမရောက်ဘူးလားအဲအကြောင်းတရားကိုရှာဖွေရရောက်လို့သူကအကြောင်းတရားနဲ့တကွာပြောတာဟုတ်လားအတပိယသေကညာဘာကြောင့်ဖြစ်တယ်ဆိုတော့သူပြောလိုက်တယ်နော်ဒီဖြစ်ခြင်းတရားကဘာကြောင့်ဖြစ်တယ်ဆိုတော့ပြောလိုက်တယ်နော်အဲမေကောင်ကလည်းပဲအပိယသေကညာအနေထားကနေဖြေလို့ရှိရင်ရှင်းလင်းနိုင်တဲ့မေကောင်လို့လည်းဆိုနိုင်တယ်ပေါ့နေရတာအတ္တကတံဘိမံနေရတာပရကတအကံဟေတုံပရိစ္ဆသံဂုတံဟေတုပင်ကနိရုဒ္ဓတိတဲ့ဟောဒီကသာလေးလည်းကောင်းတယ်နော်နေရတာအတ္တကတံဘိမံဒီရုပ်ကိုငါလုထတာလည်းမဟုတ်ဘူးတဲ့နော်ဆိုလိုတာကငါဘဝကြီးငါလုထတာမဟုတ်ဘူးလို့ဆိုခြင်းလားနော်နေရတာပရကတံအခံနော်ဒီအရုပ်ကိုသူတို့ဘာလုထတာလည်းမဟုတ်ဘူးတဲ့ငါလုထတာလည်းမဟုတ်ဘူးသူလုထတာလည်းမဟုတ်ဘူးတဲ့ဒီနေ့မှငါဆိုတာကဘောဂတ္တဝအနေကိုညှင်းညွှန်းတာနော်ဟောဒီဥစ္စာကဒီနေ့ရှင်းအောင်ပြောဖို့တော့လိုတယ်နော်ကိုလှုပ်တာမဟုတ်ဘူးဆိုရင်အရင်ဘဝကကိုလှုပ်တဲ့ကံတရားအနေနဲ့ เนาะไอ้หลูโยจาไปสุนเนาะถ้าโกลุขึ้นได้กันเตียหลูทีโตต้องต้องญาละหุล่ะทีเนี่ยมายิญญุ่นเนี่ยงาเอธิเบยก็ตะမျိုးเนาะก้าวหน้าโกงาลุ่ยงาเวเจ้าขันธ์ได้มั้ยก้าวหน้าโกงาลุ่ยงาเวชินญาได้มั้ยก้าวหน้าโกงาลุ่ยงาเวชันตาได้มั้ยสุดะเนี่ยมายิญญุ่นเนี่ยงาก็ตะမျိုးงาได้โกลุ่ยเนาะตะดีเนี่ยมาจีอายุโกอัตตกตังงาลุ่ยถ่าดาบ่ห่มกูเด้เนาะณอัตตกตังงาลุ่ยถ่าดาบ่ห่มအဲ့လိုပဲနပရကတံတဘာသူတွေလုံထတာလည်းမဟုတ်ဘူးတဲ့ဆိုလိုတာကပုဂ္ဂိုလ်တတဝါဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်ငါဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်သူဆိုတာကိုထင်ရှားမရှိတဲ့တွေ့ကြောင်ငါလုံတဲ့သူလုံတဲ့လို့ဘယ်လိုမှပြောလို့မရအောင်ဆွေးကြပါဆိုတဲ့ကာထမတို့အချင်းတွေကငါလို့ဆွဲတာကနော်ဒီကိုယ့်ရဲ့ကန္တာကိုလို့တမုတ်ထားတဲ့ဒီအစုဝေးကြီးကိုငါလို့ဆွဲတာတခြားကန္တာအစုဝေးကြီးကိုကြာတော့ဘယ်လိုဆွဲတော့သူလို့ဆွဲတယ်ပေါ့နော်တကယ်တမ်းကဒီခန္ဓာ၅ပါးပဲဖြစ်ပေါ်နေတာငါဆိုတာဖြစ်နေတာလည်းမဟုတ်ဘူးသူဆိုတာဖြစ်နေတာလည်းမဟုတ်ဘူးဒါကြောင့်ငါလှုပ်ထားတယ်လို့ပြောလို့မရတယ်လို့သူလှုပ်ထားတယ်လို့ပြောလို့လည်းမရဘူးတဲ့ဘာကြောင့်ဒါကြီးဖြစ်လာတယ်လို့ဘာကြောင့်ဒါကြီးထုတ်သွားတာလဲဟေတုံပရိစ္ဆာတံဘုဒ္ဓဟေတုဘင်္ဂနိရုဇတိနော်အကြောင်းတရားကိုဆွဲပြီးတော့ဖြစ်လာတာပါတဲ့အကြောင်းတရားထုတ်သွားတော့ဒါကြီးလည်းထုတ်သွားတော့ပါပဲတဲ့ဆိုအကြောင်းတရားလို့အဲ့ဒီထဲမှာသူကတခါအရင်ဖြစ်ချင်းရဲ့အကြောင်းတရားကိုချုပ်ပြီးတော့ပြောလိုက်တာပေါ့ဖြစ်စရာအကြောင်းရှိလို့ဖြစ်လာတာနော်အဲ့တော့ဖြစ်စရာအကြောင်းကဘာလဲလို့မေးရင်ဒကာဓမ္မတို့နားလည်ထားပြီးသားကံစေဥတုအာဟာရပေါ့နော်အရင်ကျင်ရှားတာကစပြီးတော့စဉ်းစားကြည့်နေဆိုရင်အာဟာရကိုစဉ်းစားကြည့်တယ်လေအဲ့ဒကာဓမ္မတို့ဦးနှုတ်ခုရှင်းနေတာစားတော့ဝါမြူထားတဲ့အာဟာရတက်ကလေးကိုအမိပြုပြီးတော့ရှင်းနေတာအဲ့ဒါကိုအကြောင်းခံပြီးတော့ရှင်းနေတာဖြစ်နေတာအဲ့လွန်ခဲ့တဲ့ခုနှစ်ရက်လောက်ကစပြီးတော့ဘာမှရေကားစမကြည့်ဒီပိုက်သေးကိုမထည့်ခဲ့ဘူးအရေးကြီးအဖက်ကြီးဘာမှမထည့်ခဲ့ဘူးဆိုရင်ဒီအချိန်မှာဒီလိုဘယ်လိုမှနေလို့မရဘူးဟုတ်တယ်မဟုတ်လားအကြောင်းတရားကြောင့်ဖြစ်နေတာဆိုတာအလွန်ထင်ရှားတယ်ပေါ့နော်ဒါပေမဲ့တခါတခါလူချင်းတွေကကိုယ်စွန်းနဲ့ကိုယ်ရက်တည်နေတယ်လို့ထင်နေကြတာကြီးပဲဒါဦးချင်းတို့လည်းဒီတိုင်းပဲတက္ကာဒီဒီတန်းတန်းနေတာဆိုတော့ငါစွန်းနဲ့ငါရက်တည်နေတာလို့ထင်နေတာမင်္ဂငါးပါးရက်တည်နေတာလားအာဟာရကိုအကြောင်းခံပြီးတော့ဖြစ်နေတာလားအာဟာရကိုအကြောင်းခံပြီးတော့ဖြစ်နေတာပြောရင်ဒီမြင်နေရတဲ့ရုပ်အစုဝေးကြီးကိုပါစအာဟာရတကကြောင်းလဲလာတဲ့အစုဝေးကြီးလို့ပြောမယ်ဆိုတော့ပြောလို့မရဘူးလားပြောလို့ရတယ်နော်ဒါပေမဲ့ဒီပုံစံကလေးဒီရုပ်ကြီးကလေးဒီလိုအနေထားလေးဂျမားကြီးအခြေအနေရုပ်ကြီးအခြေအနေဒါတွေကတော့သဘေတိုင်းတာရှိရှင်းသန်းနေရတယ်ဆိုတဲ့အခြေအနေဒါတွေကတော့ကံတရားပေါ်မှာအဓိကအကြောင်းခံနေပေါ့ဟုတ်တယ်မဟုတ်လားကိုယ့်ရဲ့ရုပ်ကြီးကိုကိုယ်ရွေးချယ်권ရှိသလားဘဝနည်းတဲ့အတိုင်းခံရတော့စဉ်းစားကြည့်တော့အခုမကြိုက်လို့ဘာမှပြောင်းလို့မရဘူးဟုတ်တယ်မဟုတ်လားဒီအခုဒီဘဝဒီရုပ်ရည်ဒီအနေသားကအရင်ဘဝကမေတ္တာတတိအာကောင်းတဲ့ကံတရားကိုရှိခံခဲ့မယ်ဆိုရင်ကြည်ပျော်ရှိလို့ရှိမယ်ပေါ့တော့ဒေါတာတတိဆွတ်ဖက်လာတဲ့ကံတရားကိုရှိခံခဲ့မယ်ဆိုရင်တော့ရုပ်ဆိုးလေးဖြစ်မယ်ပေါ့ဟုတ်တယ်ဒါပဲလေဒါလည်းပဲအကြောင်းတရားပေါ်မှာမူတည်တာပဲဒါပေမဲ့တရားမလို့ဦးညို့တွေကအကုန်လုံးကိုယ်စွမ်းလို့ထင်နေကြတာနော်တကယ်တမ်းကကံစွမ်းသိစွမ်းဥဒုစွမ်းအာဟာရစွမ်းဒါကုန်ပြီးပြုပြီးတော့ဖြစ်ပေါ်နေကြတာအဲ့တော့အကြောင်းကိုဆွဲပြီးတော့ဖြစ်နေတဲ့အကြောင်းချုပ်လို့ရှိရင်ဒါကြီးချုပ်သွားတယ်နော်ဒီအယုတ်ဟာအကြောင်းကိုဆွဲပြီးတော့ဖြစ်နေတယ်ဒီအယုတ်ဟာအကြောင်းချုပ်ရင်ချုပ်သွားတယ်လို့ပြောတဲ့စကားကိုအကျဉ်းတော်စဉ်းစားတတ်ဖို့ရှင်းရှင်းတတ်ဖို့မလိုဘူးလားလို့လေအဲ့ဒါကိုအရှင်တို့အကျေတံဝန်ပြောရမယ်ဆိုရင်တော့ဘာကိုပြောလဲဆိုတော့ပရိစ္ဆေသမုပ္ပါဒေသနာကိုပြောလျာရှိတယ်ပေါ့။နော်ပရိစ္ဆေသမုပ္ပါအဝိဇ္ဇာပြင်းပြပြင်ခါရာသင်္ခါရပြင်းပြဝိညာဏသူကတော့အယံကိုနဲ့နေတဲ့တော့အကြောင်းအကျိုးကိုပြောတဲ့နေရာမှာအလွန်မှစိတ်ဆက်တဲ့သေးကြတဲ့နားလည်းကိုလည်းပဲအများကြီးစူးစမ်းအထုတ်ဖို့လိုအပ်တဲ့ဒေသနာတော်တစ်ခုပေါ့။အဲ့ဒါကိုနားလည်ခြင်းအဖြစ်ရရှိမဲ့အကျိုးကြီးယူပါလေအလွန်တရာမှကြီးမားတယ်လို့ဆိုရမယ်။အရှင်တို့တရီဆိုဗျာကြီးကြီးတဲ့ပိဋကသမုပ္ပါဒ်ဒီပိဋိဆိုတာရှိရနော်အဲ့မှာဆိုကြီးကတက္ကာယတိတိနဲ့ဝိသိကိစ္စကိုထူးခြားတဲ့ကိလေသာလို့ဒီလိုသုံးတယ်နော်သူ့ကိုတေချာပေါက်ကြောက်ဖို့အတွက်သူ့ကိုဖေရှားဖို့အတွက်ဒီပိဋကသမုပ္ပါဒ်ဒီပိဋိကိုရှင်းရမယ်ဆိုတော့ဆိုကြီးကအဲ့လိုလေးရေးတယ်နော်ထင်ရှားဖြစ်ပေါ်နေတဲ့ယုံနံတဘာဝတရားကိုပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့ဒီတက္ကာယတိတိနဲ့ယုံမတန်တရားအမျိုးမျိုးဒီဝိသိကိစ္စသည်အလွန်အရေးပါတဲ့ကိလေသာတရားပဲပြောရရင်သူ့ကိုပေးနိုင်ပြီဆိုရင်ကျန်တဲ့ကိလေသာတွေကပြီးရင်တစတစနဲ့အကုန်လုံးအရင်လဲရင်အခြားသင်ဖြစ်ရဒါနားလဲလို့ဆိုရင်တော့ ဆရာဘာသောတပတိမညံရလို့ကိုညာမညံပူညာရလို့တက္ကာတိကြီးနဲ့ဝိရှိကိစ္စကိုပယ်ပြီးဆိုရင်ကျန်တဲ့ကိလေသာတွေတော့ကျန်သေးတာမှန်တယ်သို့တော့ဘလောက်ကြာအဲ့ဒီကိလေသာတွေဆက်ပြီးတော့ဖြစ်ခွင့်ရှိမလဲဘလောက်မှမကြာတော့ဘူးနော်ကာမဘုံမှာအနည်းဆုံးအများဆုံးခုနှစ်ဘဝနေပြင်တာအကုန်လုံးဇေယျပြတ်အဲ့တော့တက္ကရာတိတိနဲ့ဝိဇိကိစ္စကိုထူးခြားတဲ့ကိလေသာတရားနှစ်ပါးလို့ပြောတာပြောတိုင်းနေ။အဲ့တော့အဓိကကိလေသာကိုပင်သက်ဖို့ကြိုးစားတဲ့နေရာမှာအဲ့ဒီငါဆွဲဆိုတဲ့အလွန်မှားယွင်းတဲ့တက္ကရာတိတိကိုဥတည်ပြီးတော့ပင်သက်နိုင်အောင်ကြိုးပမ်းကြရမယ်။ဒါလိုရင်းပဲနော်။သူမရှိဘူးဆိုလို့ရှိရင်လောဘကလည်းတိတ်ကြောက်ကြံရှိဘူးဒေါသကလည်းတိတ်ကြောက်ကြံရှိ။အောက်ဆိုအပေသေးပါကြတဲ့အဖြစ်မောဟကလည်းအဲ့လောက်မမိုက်တော့ဘူး။တက္ကရာတိတာမရှိတော့ဘူးဆိုရင်မောဟကလည်းအပေလေးပါးကြသည်ဖြင့်မိုက်မဲတဲ့အလုပ်တွေကိုလုပ်ဖို့မတိုက်တွန်းနိုင်တော့ဘူး။လောဘကလည်းပဲအပေရောက်တဲ့အလုပ်တွေကိုလုပ်ဖြစ်သည့်အကြည့်တော့ဆွဲမဲ့မှုတွေမဖြစ်တော့ဘူး။ဒေါသကလည်းပဲဘလောက်ကြီးပါလဲပြောပြောအပေကြလောက်အောင်ဖြီးတော့သူမပေါက်ကွဲတော့ဘူး။လောဘဒေါသမောဟတော့ရှိသေးတယ်။သို့တော့တက္ကရာတိတိကိုလည်းပေးနိုင်မယ်ဆိုရင်အဲ့ဒီလောဘဒေါသမောဟကအလွန်အားပြော့သွားပြီ။အပေလေးပါးပို့နိုင်သည့်အကြည့်စွန့်ရည်မရှိတော့ဘူး။အပေလေးပါရောက်တည်ဒီခန္ဓာယထာကိုသူမမောင်းနေနိုင်တော့သူရအားအလောက်မရှိတော့ဘူးဟုတ်လားဒါကြောင့်တက္ကရာတိတိနဲ့ဝိရှိကိစ္စကိုဘာလို့ခုလို့တော့ပြတ်မှတ်ထားပြီးတော့ဟောဖြစ်မိတဲ့စကားလေးနဲ့ပြောရအောင်ဟုတ်ကောပြတ်မှတ်ထားတဲ့နော်သူ့ကိုတိုက်ခိုက်ဖို့လိုတယ်ပေါ့အဲဒီနဲ့တိုက်ခိုက်လို့စောစောကပြောခဲ့တဲ့နာမရူပသိကြရခြင်းရှိတယ်အခုပြောနေတယ်ပြည့်စရာသိကြရခြင်းရှိတယ်ဟောစောစောကနာမရူပသိကြရခြင်းတွေကလည်းအာကုသင့်နေနော်ဘုဂဝတ္တဝါဆိုတာမြင်ရှားမရှိဘူးတက်တက်တင်ခါရတရားရဲ့အစုပုံကြီးဖြစ်နေတာလို့ပြောခဲ့တာအခုပြောနေတာတော့မလို့ပြောရတော့ဒီအယုတ်ကငါလှုပ်ထားတာလည်းမဟုတ်သူလှုပ်ထားတာလည်းမဟုတ်အကြောင်းကိုဆွဲပြီးတော့ဖြစ်နေတာအကြောင်းချုပ်တာနဲ့ချုပ်သွားတာပဲလို့ပြောတာအလွန်ရှင်းတဲ့စကားတွေတော့ဒီအယုတ်ကငါလှုပ်ထားတာမဟုတ်ဘူးသူများလှုပ်ထားတာလည်းမဟုတ်ဘူးတဲ့အကြောင်းကြောင့်ဖြစ်နေတာအကြောင်းချုပ်တာနဲ့ဒီအယုတ်ချုပ်သွားလိုက်တယ်ပရတိလာမင်းဒီမှာပြောတဲ့စကားလည်းမှတ်သားစရာကောင်းတယ်နော်အဲ့ဒါကိုဆက်ပြီးတော့သူကလည်းဥမာလေးနဲ့ပြောတယ်နော်။အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေကဥပမာကပိုးပြီးတော့များကျွမ်းကျင်တယ်လားမသိဘူး။ဥလင်ကစဉ်းစားကြည့်။ဟုတ်တယ်ဥမာနဲ့ပြောနိုင်တယ်ဆိုတာကတခုခုကိုထစ်တဲဝင်ဝင်နားလည်ထားတယ်ဆိုရင်သူကဥပမာတွေကဘာလို့လဲမအလူလူထွက်လာတယ်လို့ဆိုရင်။ဟိုတလောကမန္တလေးကဆရာကြီးဒေါက်တာဦးစိုးလွင်ဆိုတာရှိတယ်။အဲ့ဒါဖုန်းဖုန်းတွေရောက်လာဖုန်းဖုန်းနဲ့တွေ့ရတယ်။အဲ့ဒီဆရာကြီးကတရားဟောတဲ့အလွန်ကောင်းတဲ့သူတရားကိုကြိုက်တဲ့လူတွေလည်းအလွန်များပါတယ်။အဲ့သူကဘာပြောလို့ဆိုတော့သူကအနတ္တဉာဏ်ဉာဏ်ပေါက်တယ်ပေါ့နော်။ပြောတော့သူပြောတဲ့စကားထဲမှာသူကြားတာတခုကသူနားလေသွားတဲ့အခါဘလို့လူတယောက်ကိုဘလို့နားလေအောင်ပြောရမလဲဆိုတဲ့နီးလန်းတွေပါသူနားလေသွားတယ်။သူကသူအံ့ဩမိရဲ့။ဥမာတွေကအလိုလိုထွက်လာတယ်ခေါင်းတွေကပေါ့။သူကပြောမယ်ဆိုလို့ရှိရင်ဥမာကအလိုလိုထွက်လာတယ်ဥမာနဲ့ပြောလိုက်တဲ့အခါမှာအယံရှင်းသွားတော့နားထောင်ရတယ်သူကဒါပါမီတမျိုးလို့ထို့နိုင်တယ်ပေါ့နော်။ဟောဒီနေရာမှာဦးဇင်းတို့ဟိုအရိယာဖြစ်သွားမှဥမာနဲ့ပြောတတ်တယ်လို့ဆိုလိုတာတော့ဟိုတရတိကြီးဆိုလိုတာတော့မဟုတ်ပါဘူး။တချို့ဘုလို့ဇင်ဘဝနဲ့ဉာဏ်ကြီးရတဲ့ပုဂ္ဂိုလ်တွေလည်းရှိရပါလေ။ဘုသူတ္တကျင့်တဲ့ပုဂ္ဂိုလ်တွေဉာဏ်ကြီးညာချက်ပြတဲ့ပုဂ္ဂိုလ်တွေပြောရည်ဆိုရည်မြင်မာတဲ့လူတွေသူတရားကိုနားလည်အောင်ဘလို့ချပြလိုက်ရမလဲဆိုတာကိုကြွကျင်တဲ့ပုဂ္ဂိုလ်တွေရှိရပါလေ။ဟုတ်လား။တရားနဲ့တရားပါရမီမတူရဘူးပေါ့ဟုတ်လားအခုဒီမှာလည်းပဲဝဇိတာဘိက္ခုနီမှာကတော့နမတုပပိစေတဉာဏ်ရှုတော့ယထာရခြင်းနဲ့ဥမာပေးပြီးတော့ပြောတာသီလဘိက္ခုနီမှာကတော့အကြောင်းအကျိုးသဘောကိုသူကဘယ်လိုပြောလို့ဆိုတော့မျိုးစည်းကနေတစ်ပင်ကလေးဖြစ်လာတာကိုသူကဥမာပေးတယ်အစိမ့်မသားတွေကလည်းနော်အကုန်လုံးကကိုယ်လက်လမ်းမြည်တဲ့ဟောအကြောင်းအရာတွေကြီးပဲဟုတ်တယ်မို့လားအေးယထာအညတရံပိဇံခိတံဟုတ်တံဝိရဟတိပထဝီရတင်စမာကံပါပတ္တဝိရတင်္သာကမ္မတိနေဟင်သတ္တုဝယံတစုံတစ်ခုသောမျိုးစည်းဟာတဲ့နော်ဒီညီကြီးပေါ်မှာပေါက်ပြီးတော့ကြီးပွားလာတယ်တဲ့တစုံတစ်ခုသောမျိုးစည်းမမျိုးကြီးပေါ်မှာကျပြီးတော့သူကြီးပွားလာတယ်ပေါက်လာအဲ့ဒါဘာကြောင့်ပေါက်လာတာလဲဆိုလို့ရှိရင်ပတ္တဝိရတင်္သာကမ္မညီကြီးထဲမှာရှိတဲ့ဩဇာဓာတ်ဒီဩဇာဓာတ်တွေကမျက်စိနဲ့မြင်လို့လွယ်တဲ့ကိစ္စမဟုတ်အမြင့်ကြီးထဲမှာရှိနေတဲ့ဩဇာဓာတ်ပြီးတော့တိနေဟင်စအစိုးဓာတ်အစေးဓာတ်အဲ့ဒီဓာတ်နှစ်ခုတတူပယံဥပယဆိုတာနှစ်ခုပေါ့နော်မြည်ကြီးထဲမှာရှိတဲ့ဩဇာဓာတ်ရဲ့အစိုးဓာတ်အစေးဓာတ်ရဲ့အဲ့ဒီဓာတ်နှစ်ခုကိုအစွဲပြုတ်ပြီးတော့အဲ့ဒီမျိုးစည်တွေကအညွန့်ညောင်းထွက်ပြီးတော့အပင်ကြီးပေါက်လာတာဟုတ်လား အဲ့လိုပဲဒီအယုတ်ကလည်းပဲအကြောင်းတရားမရှိတာနဲ့ချုပ်တာနဲ့အယုတ်လည်းဖြစ်သွားတယ်ဟုတ်လားဒီယုတ်ကိုငါလုပ်တယ်လို့ပြောလို့မရဘူးသူလုပ်တယ်လို့ပြောလို့မရဘူးဆောတော့ကတစ်ပင်လေးကိုဘယ်လိုလုပ်တယ်လို့ပြောမလို့ဘယ်လိုလုပ်တာလို့လို့ပြောမယ်မေးမယ်ဆိုရင်ဘယ်လိုပြောမလို့အဲ့ဒီမျိုးကြီးလေးကနော်ညီကြီးကမှရှိတဲ့ဩဇာတရားရဲ့အစိုးရတည်တဲ့ရဲ့တွေ့ပြီးတော့ဖြစ်သွားတာပဲလေ တွေကိုဖန်တီးတချို့ကပြောတာဖန်တီးလို့ရတယ်တကယ်တမ်းကဘယ်ရာပုံများဖန်တီးတာတော့အကြောင်းတရားကိုသာလင်းလောက်ကြရတော့အဲ့ဒီအကြောင်းရှိလို့တွတ်တူဖြစ်သွားတာတကယ်တမ်းကဟုတ်တယ်မဟုတ်လားဘတွေတကြီးဖြစ်အောင်ဘယ်သူဖန်တီးဖန်တီးနိုင်တော့ဘယ်သူမှဖန်တီးနိုင်မှာဟုတ်ဟုတ်တယ်မဟုတ်လားစဉ်းစားတော့ဒါကြောင့်ငါလုပ်တယ်ဆိုတာမရှိဘူးသူလုပ်တယ်ဆိုတာမရှိဘူးဖြစ်ရာအကြောင်းရှိရင်ဖြစ်လာတာပဲအဲ့ဒီဖြစ်ပြအကြောင်းတရားတွေကိုဝင်အောင်ချနိုင်တယ်ဆိုလို့ချင်းအဲ့ဒီအကျိုးတရားတစ်ခုဟာထွက်လာမှာပဲဟုတ်တယ်မဟုတ်လားအခုစက်ပစ္စည်းအမျိုးမျိုးကြီးထွင်ရတယ်ဆိုတဲ့ပုံပေါ်လေးဟိုဖန်တီးတာလားအကြောင်းတရားကိုကိုလိုချင်တဲ့အကျိုးတရားတစ်ခုထွက်လာဖို့အတွက်အကြောင်းတရားကိုတော့သူတို့ချနိုင်တာလားဆိုတာလေးကိုစဉ်းစားတတ်ဖို့လိုတယ်ပေါ့ဟုတ်တယ်မဟုတ်လားသူတို့သုံးနေတဲ့ပစ္စည်းတွေကသဘာဝလောကကြီးထဲမှာသူ့သူရှိသေးတာပဲလေတကယ်တမ်းကအဲ့ဒီဓာတ်တဘာဝကိုဘယ်သူမှမသိတာဘူးဘယ်သူမှမမှန်သိနိုင်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါကအကုန်လုံးသူ့သူအကြောင်းကျဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေပဲနားလည်းမထင်ပါဘူးနော်ဓာတ်တဘာဝအမျိုးမျိုးကိုလူတွေကလောက်တာကမြည်ကြီးတို့လူရှိတဲ့နေရာဖွဲ့မဲ့နေရာကနေပြီးတော့မလုပ်ရတော့ထုတ်ယူရတာပဲလေဟုတ်တယ်မဟုတ်လားဓာတ်တို့အကြောင်းကျဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရားဟုတ်ပါပါဒါကြောင့်ကျွန်တော်ပြည့်တဲ့ဘောတော်တို့မနမီးမေခွန်းရဲ့အဖြေကိုနည်းနည်းနည်းနားလည်ဖို့လိုတယ်နော်ဒီရုပ်ကိုဘယ်လိုလုံးထားတာဆုံးဒီရုပ်ကဘာကြောင့်ဖြစ်လာတာတော့ဒီရုပ်ဘာကြောင့်ထွက်သွားတာတော့တဲ့အလွန်ကောင်းတဲ့မေခွန်းပါပဲတတိရုပ်ကငါလည်းမလုပ်ဘူးတဲ့ဒီရုပ်ကသူများလည်းလုံးထားတာမဟုတ်ဘူးတဲ့ဒီရုပ်ကအကြောင်းတရားကြောင့်ဖြစ်လာတာအကြောင်းတရားမရှိချုပ်ပြီးဆိုတာနဲ့ဒီရုပ်လည်းထွက်သွားတာပဲတဲ့ဥပမာမျိုးစည်ဟာမြည်တဲ့မှာရှိတဲ့ဩဇာတက်ရဲ့အဆုတက်အစည်းတက်ရင်လည်းပေါင်းမိတဲ့အခါမှာအပြင်ဆိုတာပေါက်လာတဲ့လိုမျိုးပါတဲ့ကဲပြီးတဲ့ဥမာမပေါင်းဘူးလားပေါင်းတယ်ဧဝခန္ဓာသတ္တုယောသသအာရဏာဣမိဧတုံပရိသတံဟူလာဟိတုပင်ကနိရုဒ္ဓတိအဲ့ဒီလိုပဲတဲ့အဲ့ဒီလိုပဲဆိုတာသောသောကမျိုးစည်ဟာမြည်ကြီးရဲ့ဩဇာတဲ့နဲ့အစိုးရစည်းတဲ့နဲ့ပေါင်းရင်အပင်ပေါက်လာတယ်လို့ဆိုလိုတာနော်အဲ့ဒီလိုပဲဆိုတာအဲ့ဒီလိုပဲတဲ့ခန္ဓာသဟောဒီခန္ဓာ၅ပါးဓာတုသဓာတဘာဝတရားအာရဏသသသအာယနာအာယနာတရား6ပါးအာယနာ6ပါးဆိုတာပြောရအောင်တသိနာနာတရားကိုသိနော်အဲ့ဒီတရားတွေကဘာလဲလို့ဟေတုံပရိသတ်တံဘုရားအကြောင်းတရားကိုဆွဲပြီးတော့ဖြစ်လာတယ်ဟေတုပင်ကဒီလိုစီအကြောင်းတရားထုတ်တာလည်းသူတို့လည်းချုပ်ရတယ်အဲ့တော့ငါရဲ့အစွမ်းဆိုတာကိုပြောနေငါဆိုတာကိုဝယ်မရှိဘူးဆိုတဲ့သဘာဝတရားတစ်သက်ရဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုတဒဇဇာနဲ့တည်တည်မြတ်မြတ်နားလည်အောင်ကြိုးစားအထုတ်ကြဖို့မလိုဘူးလားလိုတယ်အဲ့တော့ဦးဇင်းတို့ပြည်တော်ဘောဂတော်ကတော့ဒါကတေလာစီရီဘိက္ခုနီမမနမင်းရဲ့အဖြစ်မေးဖို့ဖြေလိုက်တဲ့အဖြစ်ပေါ့နော်အဲ့ဒီမှာမနက်ကလည်းပဲအော်ဒီဘိက္ခုနီမလည်းငါ့ကိုပြီးသွားပြီဆိုတော့စိတ်မချမ်းသာဖြစ်ပြီးတော့အဲ့ဒီနားနဲ့တောက်ကွယ်သွားတယ်လို့ဆိုတယ်ဒါကဦးဇင်းတို့ဝဇိတာဘိက္ခုနီသုတ်တန်ရဲ့တေလာဘိက္ခုနီသုတ်တန်သုတ်တန်နှစ်ပုဒ်ပေါ့ဒီတော့တဲ့ခုကိုဦးဇင်းတို့မိတလောင်းညံတဲ့သင်္ကြန်သုံးသက်ကြည့်ရမယ်ဆိုလို့ရှိရင်ဝိဇိတာဘိက္ခုနီမှာကဘောခဏရဲ့အကြောင်းကိုနမကုနမရူပပရိစ္ဆေဒညံကိုအခြေခံထားပြီးတော့ရှင်းပြတာဟုတ်တယ်မဟုတ်လားနော်ဒီတတ္တဝါကိုဘယ်လိုလုံးထားတာတော့နော်ဒီတတ္တဝါဘာကြောင့်ဖြစ်နေတာလဲဒီတတ္တဝါဘာကြောင့်ထုတ်သွားတာလဲတတ္တဝါဆိုတဲ့အမေးကိုအခြေခံပြီးတော့တတ္တဝါဆိုတာတကယ်ထင်ရှားမရှိဘူးတက်တက်သင်္ခါရတရားတို့ရဲ့အစုပုံများတာဖြစ်တယ်တင်္ဃာရဲ့အစိတ်အပိုင်းတွေစုမိသွားတော့ယထာဆိုတဲ့နာမည်ဖြစ်လာတယ်လို့ပဋိက္ခဏကူကြီးရတယ်ပဲအစိတ်အပိုင်းများစွာစုမိတဲ့အခါတနည်းအားဖြင့်အစုအဝေးကြီး၅ခုပေါင်းစုမိတော့ဘာဖြစ်သွားတော့တတ္တဝါဆိုတဲ့နာမည်အထူးကိုသူရတယ်သမုတ်ထားတယ်တကယ်တမ်းကတတ္တဝါဆိုတာမရှိဘူးခန္ဓာ၅ပါးသာရှိတယ်ဟုတ်လားအဲ့လိုသူကဥမာပေးပြီးတော့ဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲချုပ်နေတာဒုက္ခမှတော့တခြားဖြစ်နေတာဒုက္ခမှတော့တခြားချုပ်သွားတာမရှိဘူးလို့ဒါကဝိဇ္ဇာဘိက္ခုနီမှာပြောရတဲ့စကားရဲ့အနှစ်ချုပ်နော်။တောက်သီလာဘိက္ခုနီမှာကျတော့ဘယ်လိုမေးတော့ဒီအယုတ်ကိုဘယ်လိုလုံးထားတာတော့ဒီအယုတ်ကဘာကြောင့်ဖြစ်လာတာတော့ဒီအယုတ်ကဘာကြောင့်ချုပ်သွားတာတော့ တတိယုတ်ကိုငါလည်းမလုပ်ပါဘူးတတိယုတ်ကိုသူများလုပ်ထားတာလည်းမဟုတ်အကြောင်းတရားကိုရွှဲပြီးဒီယုတ်ဖြစ်လာတဲ့အကြောင်းတရားချုပ်တော့ဒီယုတ်ချုပ်သွားတယ်ဥပမာမျိုးစေ့ဟာအမည်ကြီးရဲ့ဟောစာတဲ့နဲ့အစိုးရအစည်းတဲ့နဲ့တွေ့တဲ့ကမှာအပင်ပေါက်လာတဲ့မျိုးတော့ခန္ဓာဆိုတဲ့တရားကြီးဓာတ်ဆိုတဲ့တရားကြီးအာယတနဆိုတဲ့တရားကြီးကအကြောင်းကိုရွှဲပြီးတော့ဖြစ်ပေါ်လာတာအကြောင်းချုပ်တာနဲ့သူတို့လည်းချုပ်တော့သွားတယ်လို့ဒီလိုရှင်းပြတယ်ဟုတ်လားတရားဝင်လို့ပြည့်တဲ့ပေါင်းတော်ကောင်တို့အခုမိမိခန္ဓာပါတင်ရှားဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့ပုံမှာဖြစ်တိုင်းဖြစ်တိုင်းတော့တလက်သတိနေအောင်ကြိုးပမ်းရင်းဖြင့်တတိသမာတိကိုထူထောင်ရတယ်ဆိုတာအဲ့ဒီအမြင်မှန်တွေကိုရဖို့အတွက်ထူထောင်ရရတာတလက်သတိရှားနေခြင်းအားဖြင့်ပုဂ္ဂိုလ်တ attva ဘောဆိုတာရှားလို့မတွေ့ပါလားဘယ်ကြီးမှမပုဂ္ဂိုလ်တ attva ရဲ့သဘောကိုမတွေ့ရပါလားသဘာဝတရားတွေကိုလည်းတွေ့ရတာပါလားလို့သိမလာနိုင်ဘူးလားတိလာနေတော့တတိသာနေလို့ရှိရင်နမရူပပိစီရညာယက်တန်လာမှာဟုတ်လားပုဂ္ဂိုလ်တ attva တော့မတွေ့ရပါလားအကုန်လုံးဟာသဘာဝတရားတွေကြီးပါလားဟောတရှင်းတက်ပြီးတော့အဲ့ဒီသဘာဝတရားကလည်းပဲဖန်ပြထားလို့ဖြစ်တာလည်းမဟုတ်အကြောင်းပဲဖြစ်တာလည်းမဟုတ်ကို့ဉာဏ်မျက်ရှိရှိတယ်ကို့တတိရှိရှင်ဖြစ်เสียအကြောင်းရှိလို့ဖြစ်လာတာပြီးတော့လည်းဒီလိုပဲကြောက်ပြက်သွားတဲ့သဘောပဲဖြစ်เสียအကြောင်းရှိလို့ဖြစ်နေတာဆိုတာကိုလည်းပဲကိုယ့်ရဲ့လက်တွေ့ဉာဏ်မျက်စိနဲ့ကတော့မသိနိုင်မြင်နိုင်ဘူးလားမြင်နိုင်တယ်နော်သတိသာထားရလို့ရှိရင်ဟုတ်လားဒါကြောင့်သတိထားခြင်းအဖြစ်ဒီအသိဒီဉာဏ်တွေကိုရအောင်ကြိုးပမ်းကြရမယ်ပေါ့အခုပြောနေတာတွေကဘာတွေလဲလို့မေးရင်နော်လူရင်းပြောရင်သူကသဘောတရားကြီးဆိုင်ရာကိုပြောနေတာအဲ့ဒီသဘောတရားကြီးပိုင်းဆိုင်ရာကိုတကယ်သိဖို့ကြာတော့ဘာလို့အောင်သတိထားပြီးတော့လောက်အောင်ပြောတာကိုကြားလိုက်တာနဲ့တောက်တောက်ကြီးသိတော့တာမဟုတ်ဘူးနော်ဒါပေမဲ့သိဖို့အတွက်တော့အများကြီးအထောက်အကူတော့မပြူဘူးလားပြူတယ်ဟုတ်တတ်တော်မဟုတ်ဘူးသဘာဝတရားတွေပဲလို့ပြောလိုက်ပြုံပြောလိုက်တာလေးကိုကြားလိုက်ုံကြားလိုက်တာလေးနဲ့တော့ဒီအသည့်ဒီညာကြီးရသွားလိမ့်မယ်လို့မဆိုလိုဘူးနော်အဲ့လိုသာကြားကြကလေးဆိုရင်တော့တရားတော်တော်လွယ်တယ်လို့ဆိုရမှာပေါ့ဟုတ်တယ်မို့လားအဲ့လိုမဟုတ်ဘူးနော်ဒါကအထောက်အကူတော့ပြုံမယ်လမ်းကြောင်းပြည့်ဖို့အတွက်သို့တော့ဒီအသည့်ဒီညာကိုတကယ်ရဖို့အတွက်ဘာလုပ်ရမှာတော့ဒါကိုပဲအာယုစိုက်ပြီးတော့တတိသာပြီးတော့ဘာလုပ်ရမှာလဲစစ်စေးကြဖို့လိုတယ်စူးစမ်းကြဖို့လိုတယ်တတိသာပြီးတော့တိတိနေအောင်ကျောင်းညာဖို့တို့လေကမ္ဘာသူတို့ဟာဘာလဲဆိုတဲ့အဖြစ်မှန်ကိုတိတိကျကျကြားနိုင်ပါဟုတ်တယ်မဟုတ်လားအဲ့ဒီလိုညတာတဲ့အဖြစ်မှတ်တာလေကိုပိုင်ညာလို့ဆိုရမှာနော်အေးဒါကြောင့်ပိဋကပေါင်းသူတော်ကတို့တော့အထောက်နေကြတဲ့ဒီလုံမန်းနေဟာဒီလိုအတိဉာဏ်တွေကိုဖြစ်ပေါ်နေတယ်ဆိုတာလေးကိုလည်းပဲဆက်ဆက်ပြီးတော့ပြေးပြီးဖို့ဒါလေးကိုနေကုန်ရုပ်ကြောပြရနော်တော့45မိနစ်တော့ဆိုညတော့လည်းပဲတနာရီရှိသွားတယ်နော်တော့ညလည်းပဲဦးဇင်းတို့ပြောရအောင်ပါဆိုတော့နည်းနည်းတော့လျှော့အောင်ပါရမယ်ဟုတ်လားဒါကြောင့်ပြိတ္တပေါ်ပြတော်အောင်လို့ဒီအပမတာရှိတဲ့ပဋိပယလက်ခံထားပြီးတော့ကိုယ်ခန္ဓာမှာသင်္ချာဖြစ်ပေါ်နေတဲ့သဘောဝတရားတွေကိုဖြစ်တန်းဖြစ်တန်းနောက်တတိထားပြီးတော့နေခြင်းလို့ရှိတဲ့တတိပဋ္ဌာန်တရားစေတနာနဲ့အညီကြိုးစားအထုတ်ရင်းဖြင့်နောက်အတိတ်ဉာဏ်တို့တွေကိုအရှင်းဖြင့်မြင့်မြတ်မှမှရပြီးတော့နောက်ဆုံးမဉဏ်ပူဇော်ကိုအရပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အပ်တော့ဒါနတိလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွန့်တတိကြောင့်တရားတတိတော်တို့သည်မဉ္ဇဉ်ပုညမြတ်လေးပါကိုလျှင်မြန်တို့ချောင်းမျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း